Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ10ရက်ကြာသပတေးညပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖောင်ပါဒီညအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ
်ကျွန်တော်အောင်လင်းပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ရာဇီလူဆရာသဘောတူညီချက်တည်းရရှိဟိုတတ်မှတ်ထားတဲ့အချိန်48နာရီတော့မချန်တော့တဲ့အချိန်မှာပဲကိုဇယ်ရီပြင်သစ်နိုင်ငံမှာပြင်းထန်ဆွေးနွေးနေပါတယ် Republican Party ရဲ့ American သမ္မတလောင်းအဖြစ်ရှင်ပြန်ခွင့်ရဖို့ကြိုးပမ်းနေတဲ့ Donald Trump ဟာအစ္စရေးနိုင်ငံသွားမဲ့ခီးစဉ်ကိုရွှေစမ်းကြောင်းကျင်းညားပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမတ်တည်ငြိမ်ထိုင်တဲ့သူကျင်းညားပေးမှာပါ
ကောင်းပါပြီရှင်ဖန်စီခံရတဲ့အကြောင်းသားတွေကျမရဲ့အခြေအနေဆိုးွားနေပြီမဲ့ထိရောက်တဲ့ကုသမှုမရတဲ့အကြောင်းနဲ့ပတ်သက်ပြီးဗကတများအဖွဲ့ချုပ်ရဲ့ပြောခွင့်ရသူကအခုလိုပြောပါတယ်
ရန်ကုန်စီရောဒီကနေပြီးတော့ဒီ comment ဆန်တို့ဘာလို့လာတွေ့ရောတွေ့ပြီးတော့တို့ကိုကြမ်းနိုင်ဝင်ကြနိုင်ညီကြကြကြနေပြီးတော့ဒီထဲမှာရှိတဲ့ episode တော့ကိုတောင်းပြီးတောင်း
ကိုအောင်နေပိုင်မှာပြည်စုံကိုနောက်ပိုင်းမှာနားဆင်ရမှာဖြစ်ပါတယ်ဒါအပြင်လွှတ်တော်နာယကသူရဥရွှေမန်းအပါအဝင်တခြားလွှတ်တော်ခေါင်းဆောင်တွေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဥက္ကဋ္ဌဒေါက်အဆန်းစုကြည်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နေပြည်တော်မှာဒီကနေ့တွေ့ဆုံခဲ့ကြတဲ့အကြောင်းမြန်မာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကနေကာကွယ်စောင့်ရှောက်ဖို့ UNFPA ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ကအမေရိကန်ဒေါ်လာ17.8သန်းတင်ပို့စီမံကိန်းစတင်လိုက်တဲ့အကြောင်းနဲ့မြန်မာရေလုတ်သားတွေဘင်္ဂလားဒေ့ရှ်ရေပိုင်နဲ့တည်းတည်းငွေရောက်မှုနဲ့ဖန်ဆီးခံရတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုင်တို့ကကြေညာပေးပါဦးရှင
်ရာဒီယိုဆရာသဘောတူညီချက်တည်းရရှိဖို့တတ်မှတ်ထားတဲ့အချိန်48နာရီတောင်မကျန်တော့တဲ့အချိန်မှာပဲနိုင်ငံပိုင်း196နိုင်ငံကကိုယ်စားလှယ်ပြည်ထောင်နိုင်ငံပဲရစ်မြို့မှာအပြင်းထန်ဆွေးနွေးနေပေမဲ့လိုအပ်တဲ့ငွေကြေးနဲ့ရည်မှန်းချက်တွေပြည့်မီရေးမှာတော့အဟန့်အတားတွေရှိနေစေဖြစ်ပါတယ်။မနေ့ကထုတ်ပြန်လိုက်တဲ့29မျက်နှာပါသဘောတူညီချက်မူကြမ်းထဲမှာတော့စီးရဲနိုင်ငံတွေအတွက်ချမ်းသာတဲ့တိုင်းပြည်တွေကတာဝန်ယူဖို့ကိစ္စကလည်းအဓိကမိခွန်းတစ်ခုဖြစ်နေပါဝင်နေတာပါဝင်ကွဲလွဲချက်တွေအများပြားရှိနေတာကိုလည်းတွေ့မြင်ခဲ့ကြရတာပါ။အဓိကအခြေရင်ဖြစ်နေတဲ့ကိစ္စတွေထဲမှာတော့ဆက်မှုထွန်းကားတဲ့ခေတ်ကာလမတိုင်ခင်ရှိနေခဲ့တဲ့ကမ္ဘာပူချိန်ထက်အများဆုံးနှစ်တူပြီးထက်ပိုမတက်အောင်ထိန်းထားဖို့ကြိုးစားတဲ့နေရာမှာဖွံ့ဖြိုးဆဲနိုင်ငံတွေကတောင်းဆိုနေကြတဲ့သတ်မှတ်ချက်တွေလည်းပါဝင်ပါတယ်။ဆက်မှုထွန်းကားတဲ့နိုင်ငံကြီးကတော့ကြောင်မီးသွေးနဲ့ဇီဝလောင်စာတွေပေါ်မှာဆက်လက်အားထားနေကြရစေဖြစ်ပြီးကမ္ဘာပူချိန်ကိုတော့ 1.5 ဒီဂရီထက်ပိုမတက်အောင်ထိန်းထားဖို့လည်းတိုက်တွန်းနေကြတာပါ။
Republican Party ရဲ့ American သမ္မတလောင်းအဖြစ်ရှင်ပြိုင်ခွင့်ရဖို့ကြိုးပမ်းနေတဲ့ Donald Trump က Israel နိုင်ငံခီးစဉ်ကိုရွှေ့ဆိုင်းလိုက်ကြောင်းကြေညာပါတယ်။ American သမ္မတဖြစ်လာပြီးတော့မှခီးစဉ်အတွက်အချိန်စရားကို Israel ဝန်ကြီးချုပ် Benjamin Netanyahu နဲ့ပြန်ညှိမယ်လို့ပြောဆိုခဲ့တာပါ။ American ပြည်ထောင်စုတဲ့ Muslim တွေဝင်ရောက်ခွင့်ယာယီပိတ်ပင်တားမြစ်ထားဖို့အဆိုပြုချက်အပေါ် Israel လက်ဝဲလက်ရာဥပဒေပြုအမတ်တွေစန့်ကျင်ကန့်ကွက်တာခံနေရချိန်မှာပဲ Billionaire တစ်ထည် Trump က Twitter Internet လူမှုကွန်ရက်ကနေမှတ်ချက်ပေးပြောဆိုခဲ့တာဖြစ်ပါတယ် Republican ကိုယ်စားလှယ် Trump ဟာ Israel ဝန်ကြီးချုပ် Netanyahu နဲ့ဒီဇင်ဘာလ28ရက်နေ့တွေ့ဆုံဖို့စီစဉ်ထားတဲ့အကြောင်းဒီသတင်းပတ်ထဲမှာပဲသတင်းတွေထွက်ပေါ်ခဲ့တာပါအတိုက်အခံအများစုအပါအဝင်ကိုယ်စားလှယ်နေရာ120ရှိတဲ့ Israelလွှတ်တော်3ပုံ2ပုံလောက်ရှိတဲ့အမတ်38ယောက်လောက်ကတော့ Trump အနေနဲ့သူ့မှတ်ချက်ကိုပြန်မယုံမသိမချင်းတွဲဆုံမှုတွေမလုပ်ဖို့လက်မှတ်ရေးထိုးတိုက်တွန်းထားပါတယ
်။အကြံပေးသမားဖြစ်တန်ရရှိသူတွေရှိနေလိမ့်မယ်လို့ယူဆပြီးလိုက်လံရှာဖွေနေတဲ့ဆစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအာဏာပိုင်ကလွန်ကျော်ရေးသတိပေးချက်အဆင့်တွန်းမြင့်လိုက်ပါတယ်။ပြည်ထောင်နိုင်ငံပဲရစ်မြို့မှာနိုဝင်ဘာလ23ရက်နေ့ကအကြံပေးတက်ခတ်ခံမှုနဲ့ဆက်နွယ်ပြီးဆစ်ဇာလန်ဘဟုစုကတာဝန်ရှိသူတွေရရှိထားတဲ့သတင်းချက်လက်တွေအရစောင့်နေရဖြစ်တယ်လို့လည်းလွန်ကျော်ရေးအာဏာပိုင်ကပြောပါရတယ်။ဂျနီဗာမြို့ကုလသမဂ္ဂရုံးချုပ်ဝင်ဝမ်းမှာဆက်တနက်ကင်လွန်ကျော်ရေးတွေစောင့်ကြနေတယ်လို့မြို့ရင်းလမ်းမတွေပေါ်မှာလည်းရဲလွန်ကျော်ရေးတွေပို့ထုတ်ချထားပါရတယ်။ပြည်ထောင်နိုင်ငံမှာပြီးခဲ့တဲ့လတိုက်ခိုက်မှုအတွင်းမှာတော့လူပေါင်း130လောက်သေဆုံးပြီး350ကျော်ထိခိုက်ဒဏ်ရာတွေရခဲ့ကြတာပါ။
ဆော်ဒီအာရေဗျနိုင်ငံကစီးရီးယားသဘုံအဖွဲ့တွေရဲ့တွေ့ဆုံဆွေးနွေးပွဲဟာတိတ်ကိုအပြုသဘောဆောင်တဲ့အနေအထားမျိုးတွေ့ရပြီးမဲ့ဒီဆွေးနွေးပွဲကနေငြိမ်းချမ်းရေးဆွေးနွေးပွဲတစ်ခုကိုရက်သတ်မှတ်စီစဉ်ဖို့စောလွန်သေးတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုပါတယ်။ပြင်သစ်နိုင်ငံပါရီမြို့တော်ကကုလသမဂ္ဂရာသီဥတုဆရာညီလာခံရဲ့ပြင်ပမှာဒီကနေ့မှပဲနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီပြောဆိုခဲ့တာဖြစ်ပါတယ်။ နယူးယောက်မြို့မှာဆွေးနွေးပွဲတစ်ခုဖြစ်မြောက်ရေးစီစဉ်နေတယ်လို့ဝန်ကြီးကယ်ရီကသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။အတိအကျမတ်တ်မှတ်ရသေးပေမဲ့ဆော်ဒီအာရေဗျားမှာပြုလုပ်တဲ့ဆွေးနွေးပွဲကတော့ဒီအချိန်ထိတိတ်ကိုအပြုသဘောဆောင်တဲ့အနေအထားမျိုးမှာရှိတဲ့အကြောင်းညီလာခံကနေထွက်ပေါ်လာမဲ့ရလဒ်တွေကိုစောင့်ကြည့်ဖို့လိုသေးတဲ့အကြောင်းနဲ့ကုလသမဂ္ဂရဲ့ကမကဋ္ဌပြုမှုနဲ့နိုင်ငံရေးလုပ်ငန်းစဉ်တစ်ခုခက်မြန်မြန်ပေါ်ပေါက်လာရေးဥတီချက်အတိုင်းအားလုံးကစောင့်ရနေတယ်လို့ယူဆတဲ့အကြောင်းဝန်ကြီးကယ်ရီကပြောဆိုခဲ့ပါတယ်။ဆော်ဒီအာရေဗျားနိုင်ငံရီယက်မြို့တော်မှာပြုလုပ်တဲ့ဆီးရီးယားအတိုက်ခံတို့ရဲ့ဆွေးနွေးပွဲကတော့ဆီးရီးယားဆိုရနဲ့ငြိမ်းချမ်းရေးကမ်းလှမ်းပြောဆိုမှုမတိုင်ခင်တပ်ပေါင်းစုတစ်ခုဖွဲ့စည်းနိုင်ရေးချိုးပန့်မှုဖြစ်ပါတယ်။တောက်ကြနေအထိချက်ပါမဲ့ညီလာခံမှာတော့အနောက်နိုင်ငံတွေကထောက်ခံပေးထားတဲ့ဆီးရီးယားအမျိုးသားညွန်ပေါင်းအဖွဲ့ကကိုယ်စားလှယ်တွေအစ္စလာမ်မစ်တဘုံအဖွဲ့တချို့ကကိုယ်စားလှယ်တွေလည်းပါဝင်ပါတယ်။ပြီးခဲ့တဲ့လကဗီယက်နာမှာကျင်းပခဲ့တဲ့နိုင်ငံပေါင်း20ပါညီလာခံမှာတော့ဆီးရီးယားသမ္မတဘာရှာလ်အယ်အာဆတ်အစိုးရနဲ့တဘုံအဖွဲ့တွေကြားဇန်နဝါရီလ1ရက်နေ့နောက်ဆုံးထားဆွေးနွေးကြဖို့တတ်မှတ်ထားတဲ့ငြိမ်းချမ်းရေးအစီအစဉ်တစ်ခုကိုသဘောတူခဲ့ကြပါတယ်ရှင်။
ဒီအမေရိကန်အတန်းညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်သံမြန်မာဝိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဂျူနီရှားနိုင်ငံမှာ2011ခုနှစ်လူလူအောင်ကြွားမှုနောက်ပိုင်းဒီမိုကရေစီထူထောင်ရေးအတွက်ကူညီကြိုးပမ်းပေးခဲ့တဲ့ဂျူနီရှား National Dialogue Quartet ဖွဲ့ဟာဒီကနေ့မှာပဲ2015ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုကိုလက်ခံရယူခဲ့ပါတယ်။ဂျူနီရှားလူ့သမားသမဂ္ဂတွေစက်မှုလုပ်ငန်းကုံတော်ရေးနဲ့လူ့ခွင့်ရေးဖွဲ့တွေစုပေါင်းဖွဲ့စည်းထားတဲ့ဒီမိုကရေစီရေလှုပ်ရှားမှုညမောင်းဖွဲ့ကနော်ဝေးနိုင်ငံအော်စလိုမြို့မှာစုလက်ခံရယူခဲ့တာပါ။တပ်ပြီမှာအာဏာရှင်အစိုးရကိုဖျောက်ချခဲ့ပြီးတဲ့နောက်အများပါဝင်ခွင့်ရနိုင်မဲ့ဒီမိုကရေစီစနစ်ထူထောင်ရမှာပြပြသားသားဆောင်ရွက်ခဲ့တယ်လို့လည်းနိုဘယ်ဆုရွေးချယ်ရေးကော်မတီကဒီကနေ့ဆုချီးမြှင့်တဲ့အချိန်မှာပြောဆိုခဲ့ပါတယ်။ဂျူနီရှားမှာအာရန်နွေဦးလှူရှားမှုတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်မတိမငြိမ်းအခြေအနေတွေပေါ်ပေါက်လာလိမ့်မယ်လို့ယူဆခဲ့ကြပေမဲ့ကော့တက်ညင်မောင်းအဖွဲ့ကအခြေအနေကိုကြောင်းဝင်ထင်ထင်ကူညီနိုင်ခဲ့တယ်လို့လည်းအော်တိုဘာလာနဲ့ဆုကျင်ညာစင်မှာနိုဘယ်ကော်မတီကပြောဆိုထားပါ။ကော့တက်ဖွဲ့မှာတော့ဂျူနီရှားထူထောင်ရေးအလုပ်သမားတမကဂျူနီရှားစက်မှုကုံသွယ်ရေးနဲ့လက်မှုလုပ်ငန်းအသင်းဂျူနီရှားလူခွင့်ရေးဖွဲ့ချုပ်နဲ့ဂျူနီရှားရှင်းလင်းများအဖွဲ့တို့လည်းပါဝင်ပါတယ်။နိုဘယ်ဆေးပညာယူပဗေဒဓာတုဗေဒစာပေနဲ့စီးပွားရေးစုတွေကိုတော့ဆွေးနွေးနိုင်ငံစတော့ဟုံးမြို့မှာဒီကနေ့ပဲဆက်လက်ကြီးမြင့်သွားမှာလည်းဖြစ်ပါတယ်
။ဒီကနေ့ဒီဇင်ဘာလ10ရက်နေ့ကြာသပတေးနေ့မှာခြားရောက်တဲ့နိုင်ငံတကာလူ့ခွင့်ရေးနေ့ကိုကမ္ဘာတစ်လွှာကျင်းပနေချိန်မှာပဲလွတ်လပ်ရေးတရားမျှတမှုနဲ့ငြိမ်းချမ်းရေးတို့ကိုအာမခံပေးနိုင်ဖို့အခက်အခဲတွေစိန်ခေါ်ချက်တွေအများအပြားရှိနေသေးတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမြင့်ကြီးကသတိပေးပြောဆိုလိုက်ပါတယ်။နိုင်ငံတကာအခွင့်အရေးအခြေခံစံနှုန်းတွေကိုချမှတ်ပေးနိုင်ခဲ့တဲ့တမိုင်းဝင်ကမ္ဘာလုံးဆိုင်ရာလူ့အခွင့်အရေးကြီးညာစရန်ကို1948ခုနှစ်ဒီကနေ့မှာကုလသမဂ္ဂထွေထွေညီလာခံကြီးကအတည်ပြုနိုင်ခဲ့တဲ့နေ့ကိုအထိမ်းအမှတ်ပြုတဲ့အနေနဲ့နိုင်ငံတကာလူ့အခွင့်အရေးနေ့အဖြစ်ဒီကနေ့ကိုသတ်မှတ်ထားတာဖြစ်ပါတယ်။ပြီးခဲ့တဲ့ဆယ်စုနှစ်50ခုအတွင်းအခက်အခဲပြဿနာတွေနဲ့ကြုံတွေ့ရချိန်မှာအခွင့်အရေးတွေကိုလေးစားလိုက်တာအတည်အမှတ်ပြုစေရည်အတွက်လူ့အခွင့်အရေးကြီးညာစရန်နဲ့နောက်ဆက်တွဲသဘောတူညီချက်တွေဟာတိတ်ကိုအရေးပါခဲ့တယ်လို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးဇာအီရီယတ်အယ်ဟူစိန်ကပြောဆိုခဲ့ပါတယ်။လွတ်လပ်ခွင့်ကိုလေးစားမှုကအလုံးစုံငြိမ်းချမ်းရေးလုံခြုံရေးနဲ့ဖွံ့ဖြိုးရေးတို့အတွက်အခြေခံအုတ်မြစ်ဖြစ်တယ်လို့လည်းဗီဒီယိုကနေပြောဆိုထားတဲ့ညင်ညာချက်ထဲမှာကုလလူ့ခွင့်ရေးကော်မရှင်နာမင်းကြီးကထပ်လောင်းပြောဆိုထားပါတယ်။ဒီနေ့နိုင်ငံတကာလူ့ခွင့်ရေးနေ့အခမ်းအနားတွေမှာတော့1996ခုနှစ်ကအတည်ပြုခဲ့ကြတဲ့စီးပွားရေးလူမှုရေးနဲ့ယဉ်ကျေးမှုထုံးတမ်းစဉ်လာအခွင့်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်နဲ့အရက်သားနဲ့နိုင်ငံရေးအခွင့်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်တွေကိုလူမှုစိတ်ဝင်စားမှုပိုရလာအောင်ကုလသမဂ္ဂတာဝန်ရှိသူတို့ကဆောင်ရွက်နေကြပါတယ်။လူသားအားလုံးတို့အတွက်အခြေခံလွတ်လပ်ခွင့်ကိုအာမခံပေးနိုင်ဖို့နဲ့လူ့ခွင့်ရေးကိုအကာအကွယ်ပေးနိုင်ဖို့လူ့ခွင့်ရေးနေ့မှာကျွန်တော်တို့ထပ်ပြီးဂရုကဝတ်ပြုကြရအောင်လို့လည်းကုလအတွင်းရေးမှူးချုပ်ဘန်ကီမွန်ကထပ်လောင်းပြောဆိုထားပါတယ်ရှင်။
တရုတ်နိုင်ငံမှာတရားဝင်မှတ်ပုံတင်မထားတဲ့ဘာသာရေးဖွဲ့စည်းကိုဆက်လက်နှိမ့်နှင်းနေတဲ့လက္ခဏာတစ်ခုဖြစ်ခရီးယံဖျားကြောင်တချောင်းကိုပိတ်ဖို့အာဏာပိုင်ကအမိန့်ထုတ်လိုက်ပါတယ်။မှတ်ပုံတင်မထားတဲ့ဘာသာရေးဖွဲ့စည်းတွေမှာအကြီးဆုံးဖြစ်တဲ့ကိုချိုးပြည်နယ်ဝရမ်းမြို့ကဟော်ရှုဖျားကြောင်ကိုဒီသတင်းပတ်တင်မှာပဲအာဏာပိုင်တွေဝန်ရောက်စီးနှင်းပြီးပိတ်ပစ်ဖို့ညွှန်ကြားခဲ့တာပါ။ဖျားကြောင်ကတော့ဒီကနေ့မှာပဲတရားဝင်ပိတ်လိုက်ရပြီဖြစ်တဲ့အကြောင်းလဲ အကြီးဆုံးသရုပ်ဆရာတော်စူတီယန်ဖူဆူက VOA ကိုပြောပါတယ်မိဘမဲတွေမကျန်းမာသူတွေတက်ကြီးရွယ်တွေပါဝင်အကူအညီလိုတဲ့သူတွေအတွက်ပရိုက်တာလုပ်ငန်းတွေကိုအဓိကထားလုပ်ကိုင်နေတဲ့ဖခင်ကြောင့်ပိတ်လိုက်ရတာအကြောင်းတော်တော်များများမကျေမနပ်ဖြစ်နေတယ်လို့လည်းသူကပြောပါတယ်ဖခင်ကြောင့်ပြန်ဖွင့်ခွင့်ရအောင်ဥပဒေကြောင်းရဲ့ကြိုးပမ်းသွားမယ့်အကြောင်းလည်းပြောဆိုခဲ့တာပါဖခင်ကြောင့်မှာဥပုသ်ဆောင်ဝတ်ပြုဖို့လူပေါင်း100နီးပါးစူဝဲနေချိန်ဗိုလ်ထုနေမင်းနဲ့ပိုင်းမှာပဲရဲတပ်ဖွဲ့ဝင်ဒါဇင်နဲ့ချီရောက်လာပြီးဝင်ရောက်စီးနင်းခဲ့တာဖြစ်ပါတယ်ရဲတွေကဖခင်ကြောင့်နဲ့မှာမှွေနောက်ရှာဖွေပြီးတရားရုံးရဲ့အမိန့်စာမပါပဲစတူဒီယိုတန်ချက်ဆက်တွေလုံခြုံရေးကင်မရာတွေကိုလည်းသိမ်းဆီးသွားတယ်လို့ဖခင်ကြောင့်တက်သူတချို့ကဗီဒီယိုကိုပြောပါတယ်တင်းဟုတ်ဆရာတော်ဘာဖြစ်တဲ့ရန်ဝါကိုတော့ဖခင်ကြောင့်လုံခြုံရေးကင်မရာမှတ်တမ်းနဲ့ပေးဖို့ညှင်းဆန်တဲ့အတွက်ဖမ်းဆီးလိုက်တယ်လို့လျှို့ဝှက်ချက်လက်တွေပေါက်ကြားခဲ့မှုနဲ့ဖခင်ကြောင့်လာသူတယောက်လည်းနောက်ပိုင်းမှာအဖမ်းခံခဲ့ရတယ်လို့တင်းဟုတ်ဆရာတော်စူတီယန်ဖူဆူကပြောဆိုခဲ့ပါတယ
်မြောက်ကိုရီးယားခေါင်းဆောင်ခင်ချုံအုံးကသူအစိုးရအနေနဲ့ဟိုက်ဒရိုဂျင်ဘုံးကိုအောင်မြောင်တည်ဆောက်နိုင်ခဲ့ပြီလို့ထုတ်ဖော်ပြောဆိုပါတယ်။မြောက်ကိုရီးယားနိုင်ငံဟာစွမ်းအားဖြင့်နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံတစ်ခုဖြစ်ပြီးနိုင်ငံရဲ့အချုပ်အခြာအာဏာပိုင်မှုကိုခိုင်ခိုင်မာမာကာကွယ်နိုင်ဖို့အတွက်ကိုယ်တိုင်တည်ဆောက်ထားတဲ့နျူကလ িয়ার ဘုံးနဲ့ဟိုက်ဒရိုဂျင်ဘုံးတို့ကိုအသုံးပြုဖို့အစဉ်သင့်ဖြစ်နေပြီလို့မြောက်ကိုရီးယားခေါင်းဆောင်ရဲ့ပြောဆိုချက်ကိုကိုးကားပြီးနိုင်ငံပိုင်သတင်းဌာန KCNA ကဒီကနေ့ကြေညာပါတယ်။မြို့တော်ပျုံယမ်းကတမိုင်းဝင်ဖြောင်းချွန်းတော်လန်ရေးပြတိုက်ကိုတွားရောက်ခဲ့တဲ့အတော်အတွင်းမြောက်ကိုရီးယားခေါင်းဆောင်ကအခုလိုပြောဆိုခဲ့တာဖြစ်တယ်လို့လဲ KCNA သတင်းဌာနကကြေညာပါတယ်။တာမိုနျူကလ িয়ার ဘုံးလို့လဲသိကြတဲ့ဟိုက်ဒရိုဂျင်ဘုံးဟာနျူကလ িয়ার ကိုအခြေခံထုတ်လုပ်ထားတာဖြစ်ပြီးအစင်းမြင့်နည်းပညာတွေနဲ့တိဆောက်ထားတာကြောင့်နျူကလ িয়ার ဘုံးထက်ပိုပြီးအင်အားပြင်းထန်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ပြောဆိုသလိုဟိုက်ဒရိုဂျင်ဘုံးရှိနေပြီဆိုတာကိုသက်သေပြနိုင်မဲ့အထောက်အထားမရှိသေးဘူးဆိုပြီးတောင်ကိုရီးယားထောက်လိုင်းရေးအေဂျင်စီတာဝန်ရှိသူတို့ကပြောဆိုတဲ့အကြောင်းတောင်ကိုရီးယားယုံဟပ်သတင်းဌာနကဖော်ပြပါတယ်။မြောက်ကိုရီးယားနိုင်ငံဟာ2006 2009နဲ့2013ခုနှစ်တို့မှာမြေအောက်နျူကလ িয়ার စမ်းသပ်မှု3ချိန်ပြုလုပ်ခဲ့တာကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တင်းကျပ်တဲ့စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုနဲ့အရေးယူခံထားရတာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကအဓိကလေဆိပ်တစ်ခုမှာတာလီဘန်စစ်သွေးကြွတွေအလုံးရင်းနဲ့ဝင်ရောက်တိုက်ခတ်မှုမနေ့နောက်ပိုင်းမှာဆုံးသတ်ခဲ့ပြီးတည်ဆုံသူရေတွေက50လောက်ထိတိုးလာတယ်လို့လည်းအာဖဂန်တာဝန်ရှိသူတွေကပြောပါရယ်ကန္ဒဟာလေဆိပ်မှာအင်ဂါနီစော်ဘိုင်စတင်ဖြစ်ခဲ့တဲ့တိုက်ခတ်မှုတွင်အရသာ38ယောက်စစ်သား10ယောက်နဲ့ရဲတပ်ဖွဲ့ဝင်2ယောက်တည်ဆုံတဲ့ကြောင်းအာဖဂန်ကာဝေးဝန်ကြီးဌာနကဒီကနေ့ပဲပြောဆိုလိုက်တာပါတိုက်ခတ်မှုမှာပါဝင်ခဲ့တဲ့တာလီဘန်စစ်သွေးကြွတွေကနောက်ဆုံးတစ်ယောက်ကိုတော့စီးနင်းတိုက်ခတ်မှုတွေစတင်ပြီး24နာရီကျော်ကြာအချိန်မှာပဲအသေးဖက်စီမိခဲ့တဲ့အကြောင်းလဲကာဝေးဝန်ကြီးဌာနရဲ့ထုတ်ပြန်ကြေညာချက်ကဖော်ပြထားပါတယ်မြောက်အတ္တလန္တိစာချုပ်ဖွဲ့နေတိုတပ်ဖွဲ့တွေပါဝင်စစ်ကြေးတဲ့စကန်တခုလည်းရှိနေတဲ့လေဆိပ်ကိုတော့အာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်တွေယူနီဖောင်းတွေဝတ်ဆင်ထားပြီးလက်နက်ပစ္စည်းကိုကယ်ဆောင်ထားတဲ့တေကန်ဘုံးခွဲသူတွေဝင်ရောက်တက်ခဲ့ကြတာပ
ါထိတ်တန့်ရောက်တဲ့တင်းတွေကိုကိုအောင်လွင်ဦးနယ်မတိုင်ကြီးထိုက်တို့ကြေညာပေးခဲ့တာပါအခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါတော့မယ်။အရင်ဦးဆုံးအနေနဲ့နိုင်ငံနဲ့ပြည်သူတွေရဲ့ဂုံတိုက်ခါမြင့်မားဖို့အတွက်ရွေးကောက်ပွဲရလာတဲ့အညီနောက်သက်တမ်းလွှတ်တော်ခေါ်ယူဖို့ညှိနှိုင်းစည်းဝေးကျင်းပတာဖြစ်တယ်လို့ပြည်ထောင်စုလွှတ်တော်နာယကသူရဦးရွှေမင်းကပြောလိုက်ပါတယ်။ပြည်ထောင်စုလွှတ်တော်နာယကသူရဦးရွှေမင်းပါဝင်တခြားလွှတ်တော်ခေါင်းဆောင်တွေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဥက္ကဋ္ဌဒေါ်ဆန်းစုကြည်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နေပြည်တော်မှာဒီကနေ့တွေ့ဆုံပြီးညှိနှိုင်းစည်းဝေးကျင်းပကြတာပါ။ဒီအကြောင်းကိုအောင်ကတင်ပြထားပါတယ်ရှင်။
ပထမအကြိမ်လွှတ်တော်တက်တန်းဟာ2016ခုနှစ်ဇန်နဝါရီလကုန်မှကုန်ဆုံးမှဖြစ်တာကြောင့်ဒုတိယအကြိမ်လွှတ်တော်တက်တန်းအတွက်ကြိုတင်ညှိနှိုင်းအစည်းအဝေးကိုအခုလိုကျင်းပတာပါလွှတ်တော်ရဲ့ဂုဏ်သိက္ခာနိုင်ငံရဲ့ဂုဏ်သိက္ခာမြန်မာရေးအတွက်တာဝန်ရှိသူတွေအနေနဲ့မြင့်မြတ်တဲ့စိတ်ထားနဲ့လှုပ်ဆောင်သွားဖို့လိုအပ်ကြောင်းပြည်ထောင်စုလွှတ်တော်နာယကသူရဦးရှိမန်းကအစည်းအဝေးမှာအခုလိုပြောပါတယ်ကျွန်တော
်နိုင်ငံရဲ့ဂုဏ်သိက္ခာကျွန်တော်ပြည်ထောင်စုနိုင်ငံရဲ့ဂုဏ်သိက္ခာဒီလိုသားနိုင်ငံရဲ့ဂုဏ်သိက္ခာကောင်းမွန်တာဒီစီဝါတော့တည်ပြညာနဲ့တည်နေတယ်ဒီတိုင်းအဲ့တည်ပြညာ
နိုဝင်ဘာ19ရက်နေ့ကသူရဦးရွှေမန်းနဲ့ဒေါန်ဆန်းစုကြည်တို့တွေ့ဆုံဆွေးနွေးပြီးနောက်ထုတ်ပြန်ကြေညာထားတဲ့သဘောတူညီချက်အစိတ်ပိုင်းတရက်ကိုအခုလိုအကောင့်ထဲပေါ်လာဖြစ်ပြီးနိုင်ငံရေးအနှစ်သာရပါဝင်ကြောင်းကိုလည်းသူရဦးရွှေမန်းကပြောပါရယ်ပြည်သူ့လွှတ်တော်သက်တမ်းတရက်ရဲ့ပထမကျင်းပုံမှန်စည်းဝေးကိုအထွေထွေရွေးကောက်ပွဲကျင်းပတဲ့နေ့ရက်ကစလို့ရပ်ပေါင်း90တွင်ခေါ်ယူရမှာဖြစ်တယ်လို့2008ဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတာပါဒီကနေ့အစည်းအဝေးမှာနောင်လွှတ်တော်အတွက်ကိုယ်စားလှယ်တွေရဲ့လုံခြုံရေးတဲခိုနေထိုင်ရေးစတဲ့ကိစ္စတွေကိုလည်းဆွေးနွေးခဲ့ကြလေလို့ပြည်သူလွတ်တော်ယုံတာဝန်ရှိသူတူကအခုလိုပြောပါရယ
်ဟိုလွတ်တော်ပုံမှန်လ တို့တော်မစားခင်အစည်းအဝေးခေါ်တဲ့အတိုင်းဟိုပို့ဆောင်ရေးအဖွဲ့ပါပါတယ်။နောက်ပြီးတော့ဟိုကျွန်တော်တဲခိုးနေထိုင်ရေးအတွက်ဟိုနေပြီးတော့စီဝင်သားရေးကော်မတီကပါပါတယ်။လုံခြုံရေးအတွက်ဟိုပြည်ထရေးရလည်းပါတာပေါ့နော်
။နိုဝင်ဘာ၈ရက်ရွေးကောက်ပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့အပြတ်အသတ်အနိုင်ရခဲ့ပြီးတဲ့နောက်ဒုတိယအကြိမ်လွှတ်တော်လုပ်ငန်းတွေစတင်ဖို့အတွက်အခုလိုအစည်းအဝေးကျင်းပတာပါ။ပြောင်းစစ်လွှတ်တော်နာယကသူရဦးရှိမန်းအမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်တို့နဲ့NLD ဥက္ကဋ္ဌဒေါန်ဆန်းစုကြည်ဘိုးအလုံးမှုဆောင်တွေဖြစ်ကြတဲ့ဦးဝင်းမြင့်ဒေါက်တာဇော်မြင့်မောင်တို့ကဒီညီနိုင်အစည်းအဝေးကိုတက်ရောက်ခဲ့ကြပါရခင်ဗျာ။
ကိုအောင်တင်ပြချက်ဖြစ်ပါရဲ့ရှင်ခုဆက်လက်ပြီးတော့မြန်မာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကနေကာကွယ်စောင့်ရှောက်ဖို့ UNFPA ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ကစွီဒင်ဖင်လန်နိုင်ငံတို့နဲ့ပူးပေါင်းပြီးအမေရိကန်ဒေါ်လာ 17.8 သန်းတန်ဖိုးရှိတဲ့သုံးနှစ်တာတိုးချဲ့စီမံကိန်းကိုဒီကနေ့စတင်လိုက်ပါတယ်။ပဋိပက္ခဖြစ်ပွားနေတဲ့ဒေသတွေကအမျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကနေကာကွယ်စောင့်ရှောက်တဲ့အပိုင်းမှာလိုအပ်ချက်တွေအများကြီးရှိနေတယ်လို့မြန်မာနိုင်ငံ UNFPA ရဲ့ကြားမအခြေပြုအကြမ်းဖက်မှုညှိနှိုင်းရေးမှုကပြောပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA သတင်းတောက်မမမြခင်ကတင်ပြထားပါတယ်ရှင
်။ကချင်ရှမ်းရခိုင်စတဲ့ပဋိပက္ခဖြစ်ပွားနေတဲ့ဒေသတွေမှာကျန်းမာရေးဆောင်ရှောက်မှုအကူအညီပေးတာတွေရှိပေမဲ့အမျိုးသမီးတွေရဲ့လိမ်ပိုင်းဆိုင်ရာနဲ့မျိုးဆက်ပွားကျန်းမာရေးနဲ့ဆက်စပ်တဲ့ကျန်းမာရေးဝန်ဆောင်မှုတွေကိုခြံလှပ်ထားကြတာများတာကြောင့် UNFPA ကုလသမဂ္ဂလူ့ရေရန်ပုံငွေအဖွဲ့ကဆွီဒင်ဖင်လန်နိုင်ငံတို့နဲ့ပူးပေါင်းပြီးအမျိုးသမီးတွေကိုအကြမ်းဖက်မှုတွေကနေအကာအကွယ်ပေးနိုင်မဲ့ဒီစီမံကိန်းကိုစတင်လိုက်တာဖြစ်တယ်လို့မြန်မာနိုင်ငံ UNFPA ရဲ့ကြားမအခြေပြုအကြမ်းဖက်မှုညှိနှိုင်းရေးမှူးမမီမီတဲအောင်ကပြောပါတယ
်စင်ကော်မြူနတီမှာတော့ပေါ့နော်ဟိုအမားတို့ဒီ IDP population ကိုခေါ်တဲ့ဒီဝင်းချီချောင်းတွေဆိုင်ရာဒီတမချီချောင်းတွေဆိုင်ရာဒီပဲအမားတို့ဒီ US City စဉ်းစားတဲ့အချိန်မှာခါလီချိုင်းတော်တော်များများပါဆိုင်နေတော့မြို့ကြီးတွေနဲ့ဆက်ဆိုင်နေပေါ့နော်မြို့ကြီးတွေတတိဆက်ဆိုင်လို့တဲ့ဝန်ဆောင်မှုအစုအစံနေတယ်တဲ့ဒီလိုကိစ္စတွေဖြစ်လာလို့ရှင်ဝန်ဆောင်မှုတွေရဲ့ဆက်စည်းရတယ်အရန်နေတယ်ညံနေတယ်ဒီမှာတော့ပြောမျိုးသူကြီးကိုနိုင်ကြလေဒီလိုစမ်းသက်ခံရတဲ့အချိန်မှာသူဖြစ်လာတဲ့ပြဿနာပါလေဆိုတော့ဘယ်ဟုသွားပြီးဘာလုပ်ရမလဲမသိဘူးခုလိုတင်နေကိုယ့်အတွက်ဒီဟာဒီကိစ္စတွေဖြစ်လာလို့ဆိုစမရေးရာထိခိုက်နိုင်တာတွေရှိတယ်ပေါ့ဥရေရာရောင်းဆောင်မှုတွေရှိလို့တင်နေဒါပေမဲ့ဒီဝန်ဆောင်မှုတွေဘယ်သူကဘယ်လိုပေးနေမှန်းလည်းမသိဘူးရှင်အမားတို့ကတော့အခုဒီသူတို့ဒီလိုဝန်ဆောင်မှုတွေပေးနေရတဲ့သူတို့စိတ်ကမှမလုံးမစုံဖြစ်နေရကြောက်နေနောက်တစ်ခါသူတို့ကလိုအပ်တဲ့ဝန်ဆောင်မှုတွေတမရည်ဝန်ဆောင်မှုတွေဖြစ်တဲ့အတွက်သူတို့စိတ်ကဟိုတမပြရှင်နဲ့ပေါ်တခုပိုင်ဆိုင်နိုင်နေဆိုတော့မလို့ပဲကအများကြီးခြေရောက်တော့တက်ဖို့ပြနေတယ
်ဒီစီမံကိန်းကနေတဆင့်မျိုးဆက်ပွားကျန်းမာရေးဆောင်ရှောက်မှုကိုကြည်ကြဲပြင်းပြင်းလှုံ့ဆော်တော်မှာဖြစ်ပြီးအမျိုးသမီးတွေအာဓမ္မပြုကျင့်ခံရမှုရဲ့နောက်ဆက်တွဲအနေနဲ့အရေးပေါ်ကျန်းမာရေးအထောက်အကူပေးဖို့နှစ်သိမ့်ဆွေးနွေးပညာပေးမှုတွေကို UNFPA ရဲ့မိဖက်အဖွဲ့အစည်းတွေအမျိုးသမီးစင်တာတွေကနေတဆင့်အကူအညီပေးသွားမှာဖြစ်တယ်လို့ UNFPA ရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒီစီမံကိန်းကနေတဆင့်အမျိုးသမီးတွေလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုပွင့်ပွင့်လင်းလင်းဆွေးနွေးနိုင်မဲ့လုံခြုံတဲ့ဝန်ကျင်တစ်ခုဖန်တီးပေးနိုင်ဖို့မျှော်လင့်သလိုအမျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေရှော့ချဖို့ရက်ရွာနဲ့အမျိုးသားတွေရဲ့ပူးပေါင်းပါဝင်မှုလိုအပ်တယ်လို့မမီမီတဲအောင်ကဆိုပါတယ
်။ကျမတို့ကဒီဟိုဒီအစမ်းသမ်းကိစ္စကိုရှော့ချဖို့ဆိုရင်ကျမတို့ကမြေကြီးကြီးကိုပေါ့နော်။ဘလောက်ကြီးဖြစ်နေလဲဆိုတာသိဖို့တော့ကျမတို့ကဝန်ဆောင်မှုတွေများများသိဖို့လိုဝန်ဆောင်မှုတွေရှိမှာဘလောက်ကြီးဖြစ်နေလဲဆိုတာသိတာချက်ချက်ပေါ့နော်။နောက်တစ်ချက်ကကျမတို့ကဒီရက်ရွာပေါ့နော်။မြို့သားကြီးရဲ့ပူးပေါင်းပါဝင်ဖို့ကြိုးပါတယ်။
ပဋိပက္ခဖြစ်ပေါ်တဲ့ဒေသတွေမှာအမျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုတိုင်တန်းတာရှိပေမဲ့လေအိမ်တွင်အကြမ်းဖက်မှုတွေတိတိတသားတိုးလာတာကိုတော့သတိမထားမိကြဘူးလို့ Gender Equality Network ရဲ့ Director မမီစပယ်ဖြူကပြောပါတယ်
။ကျွန်တော်တို့ဒီပြည်ထောင်စုဖြစ်ပေါ်တဲ့ဒေတာတွေမှာအထူးသဖြင့်ဒေတာစုတွေမှာပေါ့နော်။တို့မှာအနာဂတ်ပြောင်းနေတာပြီးတော့အချိန်မပြေတဲ့ remote အခြေအနေတွေနဲ့ရင်ဆိုင်နေရတာပေါ့နော်။အဲတော့ဒီဒေတာစုတွေမှာ tension တွေကအများကြီးများပြီးတော့ကျမတို့အိမ်တွင်အကြမ်းဖက်မှုတွေစိတ္တတာနဲ့တိုးမြင့်လာတာကိုတွေ့ရတယ
်။အမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေကိုရှော့ချဖို့တရားဥပဒေစိုးမိုးမှုကအရေးကြီးတာမို့အစိုးရမှတာဝန်ရှိတယ်လို့သူကအခုလိုဆက်ပြောပါတယ်
။ဟိုအရေးကြီးနေတာကနိုင်ငံတော်မှာဒီဥပဒေတွေ၊မူဝါဒတွေနဲ့တရားဥပဒေစိုးမိုးရေးပြီးတော့အဲ့ဒီတရားမျှတမှုကိုအမျိုးသမီးတွေလက်လန်းမြင်နိုင်ဖို့ပေါ့နော်။အဲ့လားတွေဟာလည်းတစ်ဖက်မှာရှိရဲ့လူထုအသိပညာပေးလှုပ်ရှားမှုတွေလိုပဲအရေးကြီးတယ်လို့ကျွန်မပြောချင်တယ်အကြမ်းဖက်မှုတွေဖြစ်တဲ့အခါမှာအဲ့ဒီအကြမ်းဖက်မှုကိုကျူးလွန်တဲ့သူတွေကိုကျွန်တော်တို့ဆီရောက်ဖြစ်ပြီးအရေးယူတာမျိုးလည်းမရှိဘူးအကြမ်းဖက်ခံရတဲ့အမျိုးသမီးကိုလည်းပဲကျွန်တော်တို့ကလိုအပ်တဲ့ဝန်ဆောင်မှုတွေဘာမှမပေးနိုင်ဘူးဆိုရင်အကြမ်းဖက်မှုတွေကဘယ်တော့မှလည်းရပ်တန့်မှာမဟုတ်ဘူးပေါ့နော်
ပ ြည်ရင်းစစ်နယ်ပြည်ပခါရီကြောင့်မြန်မာနိုင်ငံမှာဥယျာဉ်ဆွန့်ခွာထွက်ပြေးနေကြသူပေါင်း6သိန်း4လောက်ကျော်ရှိပြီးဒါဟာအရှေ့တောင်အာရှနိုင်ငံတွေထဲမှာအများဆုံးဖြစ်ပါတယ်။ဒီအခြေအနေမှာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေပြည်ပခါရီရဲ့အကျိုးဆက်အဖြစ်လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကြုံတွေ့နိုင်တဲ့အန္တရာယ်သိပ်များတယ်လို့ UNFPA ရဲ့ကြီးညာချက်ထဲမှာဖော်ပြထားပါတယ်ရှင်။
မမမြင့်ခိုင်တည်င်းပေးပို့ထားတာဖြစ်ပါတယ်အခုဆက်လက်ပြီးတော့ကျမ်းမာရေးဆိုးဝါးနေတာကြောင့်တာယာဝူဒီထောင်ကနေရန်ကုန်ဆေးရုံကြီးကိုပို့ပြီးဆေးကုသခံနေရတဲ့ចောင်းသားတွေဟာဆေးကုသမှုမပြီးခင်မှာပဲတာယာဝူဒီထောင်ကိုပြန်လည်ပို့ခံနေရပါတယ်တစ်ဖက်မှာလည်းဖမ်းဆီးခံចောင်းသားတွေအတွက်ဆုတောင်းပွဲလုပ်နေတဲ့မုံရွာကဘက္ကဒចောင်းသားတွေဟာတရားစွဲဆိုခံနေရတယ်လို့ဘက္ကဒများအဖွဲ့ချုပ်ကပြောပါတယ်ဒီအကြောင်း VOE တည်င်းတော့မအေးအေးမာကတည်င်းပေးပို့ထားပါတယ်ရှင်
လွန်ခဲ့တဲ့6လကအင်အားသုံးဖမ်းဆီးစဉ်မှာရိုက်နှက်ခံထားရတဲ့ဒဏ်တွေအပါအဝင်အချင်းထောင်တွင်းမှာကျန်းမာရေးအခြေအနေတဖြည်းဖြည်းဆိုးဝါးလာနေတဲ့အတွက်ရန်ကုန်ဆေးရုံကြီးကိုပို့ပြီးတော့ဆေးဝါးကုသမှုခံနေရတဲ့ចောင်းသားတွေဟာအခုဆိုရင်အယောက်20ကျော်ရှိပြီဖြစ်ပါတယ်။အခုလောလောဆယ်ရန်ကုန်ဆေးရုံကြီးမှာ10ဦးကျော်ဆေးဝါးကုသမှုခံနေရဆဲဖြစ်ပါတယ်။ကြာသာပတေးနေ့မှာတော့ဆေးဝါးကုသမှုခံနေရတဲ့ចောင်းသားတွေကိုအချင်းထောင်ကိုပြန်ပို့ခံနေရတယ်ဆိုပြီးဘက္ကတများအဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူကိုအောင်နေပိုင်ကဆိုပါတယ
်။ရန်ကုန်ဆေးရုံကြီးကနေပြီးတော့ဒီကွန်မိုင်းဆန်တို့ဘာလို့လာတွေ့ရော။ဘာတွေ့ပြီးတော့ဒီသူတို့ကျမ်းစာဝင်ကနေညီကြားချက်ကနေပြီးတော့နော်ဒီဒီရဲမှာရှိရဲ့ဒီတစုတဝက်ပေါ့နော်တစုတဝက်ကိုတာဝန်ဖောင်ပြန်မှုပြီးညီကြားချက်ရောက်လာပါတယ်ပေါ့နော်သူတို့စဉ်းစားမဟုတ်ဘူးဒါရီရဲ့လိုအပ်လို့ပြန်မှုရမှာဆိုပြီးတော့သူတို့အဲ့လိုဆွေးနွေးကြဗျ။အဲ့ဒီတည်းမှာပေါ့နော်အခုပြန်လောက်လိုက်တဲ့တော်များပြီးတော့ဆေးဝါးကုသမှုတွေရောစစ်ဆေးနေတဲ့လူတွေလည်းပါတယ်တစုတွေလည်းဆေးကုနေတွေလည်းပါတယ်ပေါ့နော်အဓိကတော့ဒီစားဘလောက်ထိဆေးဝါးကုသမှုလဲဆိုတာကိုသူတို့တို့ဟိုပေါ့နော်ဆရာဝန်ရဲ့ဟိုပေါ့36မှာမူတည်ပြီးတော့ဆေးရုံစင်ရမှာပေါ့အထက်ကညီကြားချက်ဖြစ်တဲ့တော်များအဲ့ဒီပုံနဲ့မျိုးဖြစ်နေရပါမယ်။အခုဒီမင်းလေးပြအပါဝင်ပေါ့နော်။အဲ့ဒီ၄ရောက်မှာကျွန်တော်တို့အဓိကပါတွေ့ရလဲဆိုတော့ဥကောင်းကုံပေါ့နော်။ဒီအုံနောက်အပေါ်ကဥကောင်းကုံအမေပါဟိုကွဲအပ်သွားတဲ့သဘောမျိုးတွေ့ရတယ်ဒီကိုမြကြီးမှာပေါ့နော်။အဲ့လိုမျိုးတွေ့ရတာမျိုးရှိတယ်ပေါ့နော်။အဲ့တော့ဒါလည်းအခုစစ်စစ်ချက်ကထွက်ပြီးဆက်လက်ပြီးတော့ဆေးကုသမှုအတွက်အပိုင်းရတယ်ဒါဆက်သွားအောင်လို့မင်းလေးတို့ဆိုရင်ဒီအခုလက်ရှိဒီအစာရင်နဲ့ပတ်သက်ပြီးတော့ဒီစစ်ဆေးမှုတွေရာဆက်လုပ်နေရတယ်ပေါ့နော်။ဒီမှာစစ်ဆေးမှုဆက်လုပ်နေရတယ်။နောက်ဒီအခုမဟာရီတို့အပကဆိုရင်တော့မန်နီယူတူဒီသူတို့အကြီးအကဲနဲ့ပတ်သက်တဲ့စီစဉ်မှုတွေကမပြည့်စုံဘူးဒါပေမဲ့သူတို့တော့ကျန်းမာရေးဝန်ကြီးဌာနရဲ့ instruction ထဲမှာတော့ပါတယ်ဆိုတော့သူတို့လည်းဆောင်ပြန်ရမယ်တော့ပါတယ်ပေါ့နော
်ပထမအတုပ်အနေနဲ့ចောင်းသား5ဦးပြန်ပို့ခံခဲ့ရတယ်လို့မနေ့ကမှတော့ကိုအောင်မိုင်းဆန်းပါဝင်ចောင်းသား3ဦးပြန်ပို့ဖို့စီစဉ်နေတယ်ဆိုပြီးចောင်းသားတွေကိုအကူအညီပေးနေတဲ့မအေးအေးခိုင်ကဆိုပါတယ်
ပေါ်နေရအခုကဒီနေ့900ဦးပို့လိုက်ပြီ3နာရီကားထွက်သွားပြီကိုကိုပမောင်ဝင်းရယ်ကိုကိုမျိုးရယ်ဝေးရရရုပ်ထပ်ပါရင်ကျော်စွာလင်းရင်ဟာရလက်ခံရရင်ပေါ်ဆိုင်ဆိုင်ရမင်းမင်းဆိုရဟန်နေကြီးရနှစ်ဘက်သုံးဦးနေမှာ
အချင်းထောင်တွင်မှာကျမ်းမာရေးလုံလောက်မှုအပြည့်အဝမရပဲပြန်ပို့ခံနေရသလိုကိုလာတာကာလအတွင်းမှာစိတ်ကူးသမှုမရခဲ့တဲ့အတွက်ကူးဆက်ယောဂါတွေပါဝင်ဖမ်းဆီးစဉ်ကရိုက်နှက်ခံထားရတဲ့ဒဏ်တွေကြောင့်အာယုံကျောဆိုင်ရာယောဂါတွေအစာအိမ်နဲ့ကြောက်ကက်စတဲ့ယောဂါတွေအပြင်ကူးဆက်ယောဂါတွေပါခံစားနေရတယ်ဆိုပြီးကိုအောင်နေပိုင်ကဆိုပါတယ်
ဒီလိုမျိုးကယောဂါတွေကထောင်ထဲမှာလည်းဒီရှာစိနေကကူးတောက်ခွင့်မရတဲ့ခါကျတော့အခုကလုံလောက်ရှိပါကူးတောက်မှုပြီးဖို့ကျွန်တော်ကပြေးပြီးမှတရားရင်ဆိုင်တာဖြစ်တယ်မဟုတ်ရင်တော့ចောင်းသားတွေကိုကျမ်းမာရေးအရာကိုကျမ်းမာရေးရှုဆောင်ရာကိုညှင်းပန်းလေးချက်မြေလို့ကျွန်တော်မြင်တယ်ပြတော့ကျွန်တော်ကျမ်းမာရေးဆောင်ဆောင်မှုအဓိကလိုအပ်နေတဲ့အခြေအနေဖြစ်နေတယ်ပေါ့အခုကတော့
ចောင်းသားတွေဖမ်းဆီးခံရတာ6လပြည့်အထိမ်းအမှတ်အဖြစ်မုံရွာမြို့မှာစုတောင်းပွဲလုပ်ခဲ့တဲ့ចောင်းသားတွေလည်းကြာသာပတေးနေ့မှာပဲတရားဆွဲဆိုမှုတွေခံရတယ်လို့လည်းဆက်ပြောပြပါတယ
်မုံရွာကသူကဒီအစင်တစိုက်ပေါ့နော်ဒီတလားပြီတလားပြီတလားပြီတိုင်းတလားပြီတိုင်းမှာအများရန်ဒီမုံလာကဒီចောင်းသားတွေရဲ့ပြန်လွတ်ဖို့အတွက်ပြန်မှဆူတောင်းဝဲနေရန်လုပ်တယ်ပေါ့နော်အခုကအဲ့ဆူတောင်းဝဲတော့မှအခြေခံပြီးတော့သူတို့ကနိုင်ငံတော်ဒီလိုဆက်ရှင်မှုနဲ့ဒီပုံမှန်ဆက်ရှင်ပေါ့နော်ငါးငါးခန်းနဲ့ပုံမှန်ဆက်ရှင်တက်ပြီးတော့ဒီဆူတောင်းဝဲမှာပါဝင်ခဲ့တဲ့ဦးဆောင်သူ6ဦးကိုတရားစွဲထားတယ်လို့ကျွန်တော်အဲ့လိုကြားရတယ
်မြန်မာနိုင်ငံမှာတော့အပီပီဆိုင်ရာလူခွင့်ရေးနေ့ဖြစ်တဲ့ဒီဇင်ဘာလ10ရက်နေ့မှာတက်ကြွလှုပ်ရှားသူတွေကဖမ်းဆီးခံចောင်းသားတွေပြန်လွှတ်ပေးရေးပါဝင်လူအခွင့်အရေးဆုံးရှုံးမှုတွေနဲ့ပတ်သက်လို့ဤအမျိုးမျိုးနဲ့ဖော်ထုတ်ပြသပြောဆိုနေကြပါတယ်ဒီဇင်ဘာလ10ရက်နေ့မှာပဲအလုသမားရေးလယ်သမားရေးနဲ့လူအခွင့်အရေးတက်ကြွလှုပ်ရှားသူတို့ဖြစ်တဲ့ကိုသိန်းအောင်မြင့်ဟာထိမ့်သိမ်းခံထားရတာတစ်နှစ်ပြည့်ပြီဖြစ်တဲ့အတွက်မန္တလေးအိုးဖို့အချင်းထောင်ကနေပြန်လည်လွတ်မြောက်လာခဲ့ပါတယ်ရှင
်မအေးအေးမှာတင်ပြပို့ခဲ့တာဖြစ်ပါတယ်ရှင်
ရောရှိမြတ်မြတ်
အနိုင်ရမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်စန်းစုကြည်ဟာတနင်္ဂနွေအတိုင်းအတာနဲ့အမိုက်ကောက်လှူရှာမှုတွေကိုလုံးကြဖို့ဆိုပြီးတော့သူ့ရဲ့လွှတ်တော်အမတ်တွေကတဆင့်လှုံ့ဆော်မှုတွေစတင်ပြုလုပ်လာတာတွေ့ရပါတယ်။လူလူအလုံးပါဝင်နိုင်တဲ့လူမှုအတိုင်းဝိုင်းပြောင်းလဲရေးအတွက်အခုလိုမျိုးအခြေခံကြတဲ့လှုံ့ရှားမှုတွေအပေါ်မှာသင်ဘယ်လိုထင်မြင်ယူဆပါသလဲ။နောက်လူမှုအတိုင်းဝိုင်းကိုအခြေခံကြပြောင်းလဲနိုင်ဖို့လူလူကိုယ်တိုင်ပါဝင်နိုင်တဲ့တခြားနည်းလမ်းတွေလှုံ့ရှားမှုတွေဘယ်လိုရှိမယ်လို့သင်ယူဆထင်မြင်ပါလဲ။အခုလာမယ့်စနေညပိုင်းတရက်လီလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOE မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတာဒီမေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကျွန်တော်တို့ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သရရှင်တွေကိုကြိုဆိုပါရခင်ဗျ။
စနေနေ့ညတိုက်ရိုက်လင်းလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုဆက်လက်ပြီးတော့ဘင်္ဂလားဒေ့ရှ်ရေတပ်ကမြန်မာရေလောက်သား62ယောက်ကိုသူတို့ရေပိုင်တဲ့အတွင်းတရားမဝင်ဝင်ရောက်ငါးဖမ်းမှုနဲ့ဖမ်းဆီးလိုက်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံထုတ်သတင်းစာမှာဖော်ပြထားပါရယ်။ဒီဖမ်းဆီးတာဟာ3ရက်ကြာခဲ့ပြီဖြစ်ပေမဲ့ဒီကနေ့အထိဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတစုံတရာအကြောင်းကြားတာမရှိသေးဘူးလို့မြန်မာနိုင်ငံသားရဲ့ဝန်ကြီးဌာနကအစင်းမြင့်အရာရှိတဦးကပြောပါရယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါရယ်ရှင်။
ဟုတ်ကဲ့ဘင်္ဂလားဒေ့ရှ်ရေတပ်ကသူတို့ရေပိုင်တဲ့အတွင်ကင်းတဲ့ဇင်မှာမြန်မာရေလုံသား62ဦးကို၅ဖမ်းလိ12စီးနဲ့အတူစိတ်မာတင်ကျွန်းအနီးမှာအင်ကာနဲ့ညပိုင်းကဖမ်းဆီးရမိတာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်ရေတပ်ရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးဘင်္ဂလားဒေ့ရှ်နိုင်ငံထုတ် The New Nation သတင်းစာကဖော်ပြထားတာဖြစ်ပါတယ်ဖမ်းဆီးရမိသူတွေနဲ့၅ဖမ်းလေတွေကို Cox Bazar KI Technaf Yes ခန်းကိုဗုဒ္ဓဦးနေကလွှဲပြောင်းလိုက်ကြောင်းလည်းဖော်ပြပါတယ်မြန်မာရေလုံသား60ကျော်ဖမ်းဆီးရမိတဲ့သတင်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံသားရေးဝန်ကြီးဌာနကိုဆက်သွယ်မေးမြန်းရမှာတော့ကောင်စစ်ရေးရာဦးစီးဌာနခိတညွှန်ကြားရေးမှူးချုပ်ဦးစိန်ဦးကအခုလိုဖြေဆိုပါတယ
်။လုံးလုံးစီတော့လေကျွန်တော်တို့ရှိကိုသတင်းဘာမှမဝင်သေးဘူးခင်ဗျာ။တန်ယုံကလည်းမဝင်သေးဘူးဒီဘက်ကလည်းအကြောင်းကြားတာမရှိသေးဘူးခင်ဗျာ။တခုခုဖြစ်ရင်တော့လေဘင်္ဂလားဒေ့ရှ်ကပဲဖြစ်ဖြစ်ကျွန်တော်တို့တန်ယုံကပဲဖြစ်ဖြစ်လေဒါကတန်ယုံကပဲဖြစ်ဖြစ်ဟိုကျွန်တော်တို့တိတိကျကျအကြောင်းကြားပါတယ်ခင်ဗျာပုံမှန်ကတော့နော်။တော်တော်စီတော့ဒီနေ့ထိတော့ကျွန်တော်တို့တရားဝင်စာပေးပို့ပြီးတော့လေအကြောင်းကြားတာမရှိသေးဘူးခင်ဗျာအခုရန်ကုန်ရှိတဲ့ရန်ကုန်မှာရှိတဲ့ဘင်္ဂလားဒေ့ရှ်တိုင်ဝမ်လည်းဘာမှအကြောင်းမကြားသေးဘူးခင်ဗျာ
ရခိုင်ပြည်နယ်ကဒေသခံတွေကတော့ကမ်းလွန်ပင်လယ်ပြင်ရေနက်ပိုင်းကိုငါးဖမ်းထွက်လေရှိတာဟာရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်တွေအများစုဖြစ်ကြောင်းပြောပါတယ်လောလောဆယ်မောင်တော်ဒေသခံတယောက်ကိုစစ်တွေ့မေးမြန်းရမှာတော့သူတို့ဒေသဘက်ကငါးဖမ်းသမားတွေလည်းဒီသတင်းကိုမကြားသိရသေးကြောင်းပြောပါတယ
်ဒီဘက်ကတော့မကြားဘူးလေကဲမင်းအပြောင်းလို့ဒီကီလိုသူတို့တော့မသိဘူးလို့ဆိုတာ
ဖန်းစီရမိတဲ့ငါးဖန်းလေတွေငါးဖန်းပိုက်တွေနဲ့အတူငါးအမြောင်များပါဝင်ကြောင်းဖန်းစီရမိတဲ့ပစ္စည်းစုစုပေါင်းတန်ဖိုးကတော့ဘင်္ဂလားဒေ့ရှ်နိုင်ငံသုံးတာကာငွေတန်100ကျော်ဘူးမြန်မာကျပ်ငွေနဲ့ဆိုတန်1500ကျော်ဘူးလောက်ရှိကြောင်းဘင်္ဂလားဒေ့ရှ်ရေတပ်ကခန့်မှန်းထားပါတယ်
ကိုမိုးစောတင်ပြချက်ဖြစ်ပါတယ်ရှင် VOA မြန်မာပိုင်းသံလွင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ် VOA ကနေ EDN အသုံးအင်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ VOAဗီဒီယိုအစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တဲ့တမနစ်အင်္ဂလိပ်စာနဲ့မတ်ကျေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ပါတယ် VOA အစီအစဉ်ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
သ ္ဂလာညချင်ပါရှင် VOA မြန်မာပိုင်းကြာတာပတိညပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာ UF မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုကြားဖို့ရှိပါတယ်တိုင်းရင်းသတင်းလွှာမှာကြားမှာကတော့
တိုင်းနာနဲ့ကံပွဲအချင်းချင်းကြားမှာအဲ့လိုဖြစ်နေတဲ့ကိစ္စကအခုလာမယ့်အစိုးရတဲ့ရေကြောင်းကြီးကိုကတုံးတွေအထိခိုက်ပြနေတယ်လို့မြင်တယ်။အခုကပဲစူးစပြီးသွားတယ်လည်းဖြစ်ဖြစ်ပေါ့နော်
။ရှန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရသူပြောသွားတာပါ။အပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။အခုအရင်ဦးဆုံးတော့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာနှခမ်းကွဲအာခေါင်ကွဲယောဂအကြောင်းတင်ပြပေးမှာဖြစ်ပါတယ်။မြန်မာအပါအဝင်အရှိတောင်အရှမှာနှခမ်းကွဲအာခေါင်ကွဲယောဂအဖြစ်များနေပြီးကုသမှုမယူရင်နောက်ဆက်တွဲပြဿနာတွေဖြစ်နိုင်တယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေကြပါတယ်။ဘာကြောင့်ဒီယောဂဖြစ်ရပြီးမဖြစ်အောင်ဘလို့ကာကွယ်တာနဲ့ပြန်ကောင်းအောင်ဘလို့ကုသနိုင်ပါလဲ။ဒီယောဂအကြောင်းသွားဘက်ဆန်ရဆေးတက်ကတူရင်ကုန်မြေရိုးနဲ့ကတွင်ခွဲစိတ်ကုပညာဌာနမှပါမောက္ခဒေါက်တာဝင်းနိုင်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်โอเคပါမောက္ခဒေါက်တာဝင်းနိုင်ခင်ဗျာကျွန်တော်တို့ဒီနှကန်းကွဲအာကောင်ကွဲပေါ့ဆရာနော်ဖြစ်တာမြန်မာနိုင်ငံမှာအဖြစ်များလားဆရာကြီ
းမြန်မာနိုင်ငံမှာအဖြစ်များပါတယ်ကျွန်တော်တို့ဒီအရှေ့တောင်အာရှနိုင်ငံတွေမှာတော့ပို့ပြီးတော့အဖြစ်များတာကိုတွေ့ရတာပေါ့နော်ကျွန်တော်စစ်တမ်းနေရလေဟိုရှေ့တိုင်းနိုင်ငံဒီမှာပေါ့နော်ကလေး900ကနေပြီး900မွေးလို့ရှိရင်တယောက်မှနှကန်းခွဲအာခေါင်ခွဲပါလာတယ်လို့ကျွန်တော်တွေ့ရှိရပါတယ
်ဟုတ်ကဲ့ဆရာဒီနှကန်းခွဲအာခေါင်ခွဲယောဂဆရာကြီးအဓိကဘာကြောင့်ဖြစ်ရတာလဲ
အကြောင်းကြီးတစ်ခုရဲ့တဲ့မျိုးမျိုးသောအကြောင်းရင်းများအကြောင်းဖြစ်တာပေါ့နော်အဲ့တော့ကြများသောအဖြစ်မျိုးဗီဇာကြောင့်လည်းဖြစ်တာပေါ့နော်မျိုးဗီဇာကြောင့်ကျွန်တော်20ရာခိုင်နှုန်းလောက်ကမျိုးဗီဇာကြောင့်ဆိုပြီးတွေ့ရှိရပါတယ်ကျန်တဲ့ဟာတွေကတော့မိခင်ကြောင့်ပေါ့နော်ဥပမာဒီကကိုဝင်ဆောင်ချိန်မှာအာဟာရချို့တဲ့တာတို့ဒါကြောင့်မလို့နှကန်းခွဲအာခေါင်ခွဲတဲ့စီးပွားရေးနှိမ့်ချတဲ့လူတွေမှာဖြစ်တာပို့ပြီးတော့တွေ့ရတာပေါ့နော်အာဟာရချို့တဲ့တာနောက်မိခင်ကစိတ်ဖိစီးမှုများတာနောက်တစ်ခုကကိုဝင်ဆောင်ချိန်မှာစစ်လေအရက်တောက်တာပေါ့နောက်တစ်ခုကဒေသအင်္ဂါချုံရင်းစီတဲ့ဆေးတွေတောက်မိတာပေါ့နော်ကိုဝင်ဆောင်ချိန်မှာဒါမှမဟုတ်လေဓာတ်ရောင်ကြီးတင်တာပေါ့နော်ဓာတ်ရောင်ကြီးပြီးခံရတာဒါမှမဟုတ်လို့ရှိရင် virus infection ပေါ့ကူးစက်ခံရတာဒါမှမဟုတ်ရင်လည်းအသက်ကြီးမှကိုဝင်ဆောင်တာ
ဟုတ်ကဲ့ဆရာအဲ့ဒီကကြတော့ဒီမျိုးရိုးဗီဇကိုတော့ကာကွယ်ဖို့ခက်ပေမဲ့ခုနကဒီမိခင်ကနေတဆင်ပေါ့နော်အာရချို့တဲ့တာပါဝင်အဲ့လိုကိစ္စမျိုးတွေကတော့ဆက်ရေးတစုံတရာကာကွယ်လို့ရနိုင်တယ်လို့ပြောလို့ရတာ
ဟုတ်ကဲ့ခင်ဗျာအဲ့ဒီချိန်မှာမိခင်ကကိုဝင်ဆောင်ချိန်အတွင်းမှာအဲ့လိုလေအာဟာရဟိုမချို့တဲ့အောင်ပေါ့နော်အာဟာရပြည့်ဝအောင်စားဖို့လိုတယ်စိတ်ဖိစီးမှုတွေရှိခဲ့လို့ရှိရင်အဲ့ဒါတွေပြည့်ပြောင်းဖို့လိုတာပေါ့နော်နောက်တစ်ခုကအဲ့ဒီချိန်မှာကလေးတည်သားကိုပြက်စီတဲ့ဆေးတွေပေါ့နော်အမှန်ကိုကပြနေတဲ့အိုကြီးပေါ့နော်ဒီရနဲ့တာဖွားဆရာဝန်ကိုပြရတယ်ဆိုလို့ရှိရင်လည်းအဲ့ဒီဆရာဝန်ပေးတဲ့ခြေတွေကိုပဲကိုကတောက်ဖို့ပေါ့နော်။ကျန်တဲ့ဟာတွေတောက်မယ်ဆိုလို့ရှိရင်လည်းအဲ့ဆရာဝန်နဲ့တိုင်ပင်ပြီးတောက်လို့ရှိရင်တော့ဒါတွေကကွာကွယ်လို့ရပါတယ
်။ဟုတ်ကဲ့ဆရာ။အခုလိုဒီနှကန်းကွဲအာခေါင်ကွဲယောဂဖြစ်လာပြီဆိုပါတော့ဆရာရေ။ဘယ်လိုပြဿနာမျိုးတွေကြုံရလဲရှိလဲဆရာ
။နှကန်းကွဲအာခေါင်ကွဲတွေကလေးတွေမွေးလာပြီဆိုလို့ရှိရင်တော့ကျွန်တော်ပြဿနာလေးတွေရှိတာပေါ့နော်။ပြဿနာအထူးသဖြင့်ပထမဆုံးပြဿနာကလေးကအာခေါင်ကွဲနေတဲ့အတွက်ကလေးကိုမိခင်တို့တိုက်တဲ့ခါမှာပြဿနာရှိပါတယ်။ကလေးကမိခင်တို့ကောက်ကောက်မစွနိုင်ဘူး။အဲ့တော့ကြတော့ကလေးကအာဟာရချို့တဲ့တာတို့ဘာလို့လဲကျုံရနိုင်တာပေါ့။အဲ့တော့ကြတော့ feeding problem လေးတွေရှိတာပေါ့။အဲ့ဒါကိုကျွန်တော်တို့ကဖြေရှင်းရမှာပေါ့နော်။အဲ့တော့မိခင်တို့ဖြစ်နိုင်လို့ရှိရင်ခွင့်နဲ့ညှစ်ပြီးတော့ခံမယ်။ခံပြီးလို့ရှိရင်တန့်ရှင်းတဲ့ zone လေးနဲ့ကလေးကိုခေါင်းလေးကိုထောင်ပြီးတော့လေအဲတိုက်ပြီးလို့ရှိရင်တော့ကလေးကဟိုတီးလည်းမတီးတော့ဘူးပေါ့နော်။ဒီပြုံထဲကိုလည်းအစာဟိုမကြတော့ဘူး။ကလေးကကောင်းကောင်းအဲ့ချင်းကြလို့ရှိရင်အစာဝင်မှာပေါ့။နောက်တစ်ခုကကြတော့အခြားဖြည့်ဆွဲအစာတွေကိုလည်းပုံမှန်ကလေးတွေအတိုင်းကျွေးတဲ့အခါမှာကျွေးတယ်လို့ကျွေးရမှာပေါ့အဲ့ဒီအချိန်မှာကျွန်တော်ကအချိန်ယူပြီးတော့ဖြည့်မှုကိုလိုအပ်ပါတယ်နောက်တစ်ခုကကလေးတွေမှာဗာပြဿနာရှိနိုင်တယ်ဆိုလို့ရှိရင် psychosocial ကလေးတွေမဟုတ်ဘူးကလေးမိဘမှာလည်း psychosocial problem ပေါ့နော်သူတို့ကမွေးလာတယ်ဆိုလို့ရှိရင်အဲ့ဒါလေးတွေနှကန်းကွဲအာခေါင်ကွဲဖြစ်နေတဲ့အတွက်သူတို့မှာစိတ်ခံစားမှုတွေရှိမှာပေါ့နော်အဲ့ဒီအချိန်ကျလို့ရှိရင်ဒီဟာတွေကပြုကျင်လို့ရတယ်ဆိုတာကိုကျွန်တော်တို့ကပြင်ပြပေးရမှာပါပြောပြရမှာပါအဲ့တခုကကလေးတွေအာခေါင်ခွဲခဲ့တယ်ဆိုလို့ရှိရင်ကျွန်တော်တို့ကအာခေါင်ဘလောက်ပဲပြန်ချုပ်ချုပ်ကလေးကနှခေါင်းတန်ပါနေတာပေါ့နော်စကားပြောရင်နှခေါင်းတန်ပါနေ။အဲ့နှခေါင်းတန်ပါနေတာကိုလည်းကျွန်တော်တို့ကပြင်နိုင်လို့ရှိရင်တော့ speech language pathologist ပေါ့နော်အဲ့စကားပြောတာကိုလေ့ကျင့်ပြီးတဲ့ pathologist ဟိုဆရာဝန်နဲ့လေဆရာဝန်နဲ့တိုင်ပင်ပြီးတော့စကားပြောတာကိုပါလေ့ကျင့်ပြီးဖို့ကျွန်တော်တို့ကလိုအပ်တာပေါ့နော် နောက်တစ်ခုကကြတော့အဲ့ဒီကလေးတွေမှာနားနဲ့ပတ်သက်တဲ့ယောဂါတွေရှိလာနိုင်ဥပဒေကပါလာနိုင်တယ်နောက်အာခံခွဲကြောင့်မလို့နားယောဂါတွေလည်းဖြစ်လာနိုင်တယ်နောက်တစ်ခုကကြမူရပါနှလုံးယောဂါတွေရှိနိုင်တယ်နှာခမ်းပွဲအာခံခွဲတဲ့အတွက်အဲ့ဒီပွဲပြီးမှရှိတဲ့သွားတွေကကျွန်တော်သွားတွေထက်မယ်သွားတွေမညီမညာဖြစ်မယ်သွားအပြည့်မပေါက်တာတွေရှိမယ်ပုံစံမမှန်တဲ့သွားတွေရှိမယ်ပိုနေတဲ့သွားတွေအဲ့ဒါတွေကိုသွားဆရာဝန်နဲ့တိကျပြပြီးတော့ပူဇော်မှုတွေလုပ်ရပါလို့ဆရာ
ဟုတ်ကဲ့ဆရာဒီဖြစ်လာခဲ့ပြီဆိုတော့ဆရာရေနော်ဒီယောဂနဲ့ပတ်သက်ပြီးတော့ကုသမှုအပိုင်းဘာတွေသိထားတယ်လဲဆရာကြီ
းနှာခမ်းခွဲအာခံခွဲဖြစ်လာပြီဆိုလို့ရှိရင်ခွဲစိတ်ကုသခြင်းအပြင်ကျွန်တော်တို့ပုံမှန်ချင်းမျိုးပြန်လဲရောက်ရှိအောင်လုပ်လို့ရပါတယ်ကုသတဲ့အခါမှာတော့အဆင့်ဆင့်ရှိတာပေါ့နော်တစ်ခါတည်းတစ်ချိန်နဲ့ခွဲတာတဲ့ဆင့်ဆင့်ပေါ့ဥပမာနှာခမ်းခွဲရဆိုရင်နှာခမ်းခွဲတာကိုအရင်ခွဲတာပေါ့နော်ခွဲမယ်နောက်နှာခမ်းအောင်အာခံခွဲရဆိုလို့ရှိရင်နှာခမ်းအရင်ခွဲမယ်ပြီးလို့ရှိရင်အာခံခွဲမယ်ပေါ့နော်အာခံခွဲပြီးလို့ရှိရင်နောက်ကြံတဲ့ဟာတွေပေါ့နော်ဥပမာနှာခေါင်းပြင်တာတို့နော်သွားတွေပြင်တာတို့အဲ့ဒါတွေပါကျွန်တော်ဆက်လုပ်ရတယ်။နောက်ပြီးတော့အတန်ကနှာခေါင်းတန်ပါနေတယ်ဆိုလို့ရှင်လေအဲ့ဒါတွေကိုပြန်ပြီးတော့ပြုပြင်ရတာရှိပါတယ်။များသောအားဖြင့်နှာခမ်းခွဲမယ်ဆိုလို့ရှင်နိုင်ငံတကာစံချိန်စံညွန့်ရနှာခမ်းခွဲတယ်ဆိုလို့ရှင်ခွဲတဲ့ဟိုအချိန်လေးကိုတတ်မှတ်ထားတာရှိတာပေါ့နော်။ကလေးကဆက်ပါသားဖြစ်ရမယ်ပေါ့။ဟိုလေးချိန်ကအနည်းဆုံး10ပေါင်ရှိရမယ်။အနောက်အတွင်းနေဦးရမှာပါတဲ့ဟီမိုဂလိုဘင်ဆိုတာလေအဲ့ဒါ10ဂရမ်ပေါ့နော်။အနည်းဆုံးရှိမှကျွန်တော်တို့ကခွဲစိတ်ကုသလို့ရပါတယ်။ဒါကနှာခမ်းခွဲတာပေါ့လေ။နောက်တစ်ခုကအာခံခွဲတာကြတော့ကလေးရဲ့အသက်တစ်နှစ်ကနေတစ်နှစ်ခွဲအတွင်းမှာခွဲစိတ်လို့ရှိရင်ပို့ပြီးတော့တင့်တော်ပါတယ်။အဲ့ဒီအချိန်မှာခွဲလို့ရှိရင်ကလေးကမိစေးပြရတာလည်းပို့ပြီးတော့တင့်တော်တယ်။နောက်ပြီးတော့ကလေးကခွဲစိတ်တဲ့အတန်းနဲ့ခံနိုင်တဲ့အတွက်အဲ့ဒါအဲ့လိုလုပ်ပါတယ်။နောက်ပိုင်းကျမှကျွန်တော်တို့ကဟိုတဖုံးရိုးအစားထိုးတာဆက်လုပ်ရတယ်။နောက်မေးရိုးအစားထိုးပြုပြင်တာလုပ်ရတယ်။သွားရည်ကြီးတာတွေလုပ်ရတယ်။နှာခေါင်းပြင်တာတွေလုပ်ရတာပေါ့နော
်။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီအစင်းစစ်ခွဲစိတ်ကုသတဲ့နေရာမှာအထူးဒီလူနာတွေဘက်ကပေါ့နော်သိတဲ့နေနေစားရရှိသေးလားဆရာဥပမာဘယ်လိုနေရာတွေမှာခွဲစိတ်ကုသလို့ရတယ
်ကျွန်တော်တို့မြန်မာပြည်မှာတော့နှာခမ်းခွဲအောင်ခွဲစိတ်တဲ့ဌာနတွေကမေယုံနဲ့ဆိုရင်ခွဲစိတ်ကုပညာဌာနသွားဘက်ဆိုင်ရာစေတက်ကူတန်ကုန်မန္တလေးအဲ့ဒီမှာခွဲစိတ်လို့ရပါတယ်နောက်မျက်နှာမေယုံသွားနေကရင်အစားထိုးခွဲစိတ်ပြုပြင်မှုဌာနပြည်သူ့စေယုံတန်ကုန်မန္တလေးနောက်မေယုံနဲ့ဆိုရင်ခွဲစိတ်ကုပညာဌာနကရင်တထောင်ကျေးဇူးစေုံကြီးနေပြီးတော့မှလည်းခွဲစိတ်ကုသမှုခိုင်လို့ရပါတယ်
ဟုတ်ကဲ့ဆရာအခုလိုဒီခွဲစိတ်ကုသမှုလုပ်တဲ့နေရာပေါ်ပေါ်ဆရာနော်ခွဲစိတ်ကုသမှုပြီးသွားတဲ့အခါမှာရောဆရာကြီးဒီလိုက်နာတဲ့အချက်တွေမျိုးဆောင်ရွက်ရှာရှိသေးလားဆရာ
ကျွန်တော်တို့ကလေအဲခွဲစိတ်တဲ့အခါမှာနှာခမ်းခွဲအာခံခွဲခွဲစိတ်တာပေါ့နော်နှာခမ်းခွဲခွဲစိတ်ပြီးလို့ရှိရင်တော့ကျွန်တော်တို့က9ရက်အတွင်းပေါ့နော်အာခံခွဲခွဲစိတ်ပြီးလို့ရှိရင်တော့ရက်20အတွင်းကတော့ကျွန်တော်တို့အရေးပဲတက်ရတာပေါ့နော်အရေးကနို့တို့ထမင်းရည်တို့စွပြုတ်တို့တတိရည်အဲ့ဒါတွေပဲတက်နှာခမ်းခွဲချိုးဖြီးတာကိုတော့ကျွန်တော်တို့ကအခြေအနေပုံမှန်မူတည်ပြီးတော့9ရက်ကနေတပတ်အတွင်းပေါ့နော်အဲ့မှာပြုလုပ်တာပေါ့နော်အာခံခွဲချိုးဖြီးတာကိုတော့ဟိုကျွန်တော်တို့မလုပ်ပါဘူးခင်ဗျအာခံခွဲကတော့ကျွန်တော်တို့အသားချိုးနဲ့ချုပ်ပြီးတော့ဒီတိုင်းပဲထားပါလားပုံမှန်အပြင်တော့ခွဲစိတ်ကုသပြီး9ရက်နဲ့တပတ်ကြာလို့ရှိရင်ကျွန်တော်တို့စေယုံအဆင့်လို့ရပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်တဲ့ကျမရေကန္တာကိုနားဆင်ကြရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့မြမရေသုံးသက်ချက်ကိုတင်ပြပေးပါမယ်ဒီတစ်ပတ်မှာတော့အစိုးရရဲ့ရတ်သုံးငွေစည်းနှစ်ပေါင်းများစွာကမောက်ကမဖြစ်နေတာကိုအဆင့်တန်းရှိလာအောင်လုပ်ဖို့ကြွမ်းကျင်သူတွေကကြိုးပမ်းနေပါတယ်ဒါပေမဲ့ဗန်ဒါရေးပြုပြင်မှုမှာကာကွယ်ရေးဌာနဟာကန့်လန့်ဖြစ်နေကြောင်းဦးအောင်ခင်နဲ့ကိုကျကျော်သိန်းတို့ကသုံးသက်တင်ပြထားပါတယ်ရှင်
NPC ဝေးတင်ပြီးဖွံ့ဖြိုးတိုးတက်အောင်ဂျိုးပန်းရာမှာအစိုးရရဲ့ရတ်သုံးငွေစည်းဆိုင်ရာဘန်ဒါရေးပေါ်လစီ fiscal policy ဟာအရေးပါတဲ့အခြေခံတစ်ခုဖြစ်ပါတယ်။ဒါကြောင့်အစိုးရတွေဟာရတဲ့ငွေနဲ့သုံးတဲ့ငွေမျှတအောင်ဂျိုးပန်းလေးရှိပါတယ်။မြန်မာအစိုးရကတော့ရတဲ့ငွေနဲ့ပိုပြီးသုံးဆွဲလာတာအနည်း90ကျော်လာပါပြီ။ငွေလိုတိုင်းရိုက်ထုတ်သုံးဆွဲနေတဲ့အတွက်အကြီးအကျယ်ငွေကြေးဖုံးချပြီးကျန်ငွေဟာတမုံမရှိတဲ့ငွေဆက်ကိုဖြစ်လာပါတယ်။ငွေချေးဖုံးချွမှုနှုံပြင်းမာတဲ့မြန်မာနိုင်ငံမှာအစိုးရအသုံးစရအမြဲတမ်းလူငွေပြနေတာဟာမကောင်းတဲ့လက္ခဏာပါ။အစိုးရအဆက်ဆက်ကပုံပြက်ပန်းပြက်ဖြစ်လာတဲ့အစိုးရရာသုံးငွေစည်းရုံးကိုဘယ်လိုစီမံခန့်ခွဲပြီးဘယ်လိုစည်းစနစ်ကျင့်သုံးနေတယ်ဆိုတာနဲ့ပတ်သက်တဲ့စာရန်းကိုဒေါက်တာဇော်ဦးနဲ့သူတည်ပြီးရှင်ဦးကရေးပြီးလွန်ခဲ့တဲ့ဇွန်လက ADB အာရှဖွံ့ဖြိုးရေးဘဏ်ကထုတ်ဝေပါတယ်2017နေပြည်တော်မှာကျင်းပတဲ့အလုပ်ရုံဆွေးနွေးပွဲမှာလည်းရာသုံးခန့်မှန်းကြီးငွေစည်းဥပဒေဌာနကစာရန်တင်သွင်းပြီးလက်တိုက်လုံငွေပြန့်မှုအခြေအနေကိုဖော်ပြပါတယ် ရန်ငွေနဲ့သုံးငွေညီမျှတဲ့ balance budget ဖြစ်ဖို့ရည်မှန်းတယ်လို့ဆိုပေမဲ့အကောင့်ထဲပေါ်နိုင်ဖို့ကတော့အများကြီးလိုပါသေးတယ
်မြန်မာပြည်မှာစီးပွားရေးနဲ့လူထုတက်ဖွံ့ဖြိုးမှုနှိမ်ကြရတဲ့အကြောင်းရင်းကိုစစ်အစိုးရရဲ့ရာသုံးငွေစည်းရုံးမှာတွေ့နိုင်ပါတယ်စစ်တပ်ရဲ့ဈေးစကားဟာတိုင်းပြည်ရဲ့ကျန်းမာရေးပညာရေးဈေးနှစ်ခုပေါင်းထက်ပိုများနေပါတယ်ကျန်းမာရေးပညာရေးထက်စစ်ရေးကိုဦးစားပေးတဲ့နိုင်ငံဟာအခြေတော်အားရှာမှာမြန်မာတပြည်တည်းသာရှိပါတယ်အခွန်စည်းကြရေးအားနည်းမှုအခွင့်ထူးခံမှုနဲ့အာဂရိလိုက်စားမှုတွေကြောင့်အစိုးရမှာဝင်ငွေဘယ်လောက်ရှိပြီးဘယ်လောက်သုံးတယ်ဆိုတာကိုရှင်းရှင်းလင်းလင်းမသိနိုင်ပါဘူးအစိုးရဝင်ငွေများလာအောင်အခွန်စည်းကြတဲ့စနစ်ကိုပြုပြင်တာမျိုးရှိတယ်လို့ရင်းနှီးမြှုပ်နှံမှုကိုဆွဲဆောင်တဲ့အနေနဲ့အခွန်ကင်းလွတ်ခွင့်ပေးတာမျိုးလည်းရှိပါတယ်တီးခြားလွတ်လပ်တဲ့ဗဟိုဘဏ်ကို2013မှာတည်ထောင်ပြီးလူငွေပြမှုကိုထိန်းချုပ်ဖို့ကြိုးပမ်းပါတယ်
ဒါပေမဲ့အနည်း20ကျော်ဗယံပဒါဖြစ်လာတာကိုမှန်ကန်အောင်လုပ်ဖို့အခက်အခဲရှိနေစေဖြစ်ပါတယ်။စစ်အသုံးပြုရာပညာရေးကျန်းမာရေးအသုံးပြုတဲ့ပုံများနေတုန်းပါပဲ။ဘတ်ဂျက်ကိုပထမဆုံးအချိန်2012မှာထုတ်ပြန်ကြေညာပြီးမဲ့မပွင့်လင်းတာတွေအများကြီးရှိနေတုန်းဖြစ်ပါတယ်။အစိုးရဌာနနဲ့အဖွဲ့အစည်းတွေကအမည်မသိအခြားစည်းရင်းဆိုပြီးပြထားတဲ့စည်းရင်းက13400ကျော်ရှိပါတယ်။ရေးကြည့်တဲ့စည်းရင်းစရာကိုအကုန်လုံးကျင်ရတာမဟုတ်ပါဘူး။ဥပမာဓာတ်ငွေဒေါ်လာကိုအတိအကျမသိနိုင်ဘူးလို့ဆိုပါတယ်။2003မှာဓာတ်ငွေဒေါ်လာ3600ရတယ်လို့ဆိုတာမို့အခုဆိုရင်ပုံများလာဖို့သာရှိပါတယ်။တရားစတာရောင်းလို့ရတဲ့ဝင်ငွေကိုလိမ်မာပန်းနတ်စွာအသုံးပြုပြီးလူမှုရေးနဲ့အခြေခံအဆောက်အုံတည်ဆောက်ရေးမှာရင်းနှီးမြှုပ်နှံဖို့လိုပါတယ်။
အစိုးရကိုအသုံးစရိတ်ရှာပေးသူတွေမှာနိုင်ငံပိုင်လုပ်ငန်းတွေအဓိကပါဝင်လိမ့်မယ်လို့မျှော်လင့်ရပါတယ်။နိုင်ငံပိုင်လုပ်ငန်းကြီးတွေရှိပေမဲ့ဗမာအစိုးရရရှိတဲ့အခွန်ပမာဏဟာ2013မှာနိုင်ငံလုံးဆိုင်ရာအသင်းထုတ်လုပ်မှုရဲ့600ခန့်နှုန်းသာရှိပါတယ်။အာဆီယံ10နိုင်ငံထဲမှာဗမာအစိုးရရဲ့ဝင်ငွေအချိုးအစားဟာအနည်းဆုံးဖြစ်နေပါတယ်။မြမအခွန်စည်းကြမှုဟာရှုပ်ထွေးညံ့ဖြစ်တဲ့အတွက်ရသင့်တဲ့လောက်မရနိုင်ပါဘူး။အစိုးရကတော့2018မှာတိုင်းပြည်အသက်တင်ထုတ်လုပ်မှုရဲ့ဆယ်ရာခိုင်နှုန်းအခွန်တော်စည်းကြနိုင်ဖို့ရည်မှန်းထားပါတယ်။တစ်ချိန်တည်းမှာပဲအသုံးစိတ်လူငွေပြမှုကိုအသက်တင်ထုတ်လုပ်မှုရဲ့900ခိုင်နှုန်းဝန်းကျင်လောက်ထားမယ်လို့ရည်ရွယ်ထားပါတယ်။လူငွေကိုချေးငှားတဲ့နည်းတွေနဲ့ဖြည့်ဆည်းမှာမို့ငွေဆက်ကူရိုက်ထုတ်မှုလျော့နည်းသွားနိုင်ပါတယ
်။လွန်ခဲ့တဲ့ဇန်နဝါရီလကစပြီးပြည်သူ့ဗန္ဓယေးစီမံခန့်ခွဲပြုပြင်ပြောင်းလဲရေးမဟာဗျူဟာကိုရတုံးခမကြီးငွေစည်းရင်းဦးစီးဌာနကရေးဆွဲချက်မှတ်ပါတယ်။ဒေတာဆိုင်ရာနဲ့နိုင်ငံတကာအစင်တပ်မီတဲ့ငွေစည်းရင်းစနစ်ပေါ်ပေါက်လာရေးပဲဖြစ်ပါတယ်။တာဝန်သိမှုနဲ့သိတာမြင်တာမှုဟာအရေးကြီးပါတယ်။တရားစတာကရတဲ့ငွေကိုဖော်ပြဖို့အတွက်သတင်းမီဒီယာနဲ့အယက်သားအဖွဲ့အစည်းတွေကလည်းလုံနိုင်တယ်လို့ဆိုပါတယ်။အစင်တပ်ရှိပြီးသိတာမြင်တာတဲ့ပြည်သူ့ဘန္ဒာစီမံခန့်ခွဲမှုဟာအားလုံးအတွက်အရေးကြီးပါတယ်။ရတုံးငွေစည်းရင်းကိုမှန်ကန်စွာပြနိုင်တဲ့အစိုးရကသာယုံကြည်ကြပါလိမ့်မယ်။အန္တရာယ်ပြုပြင်မှုအောင်မြင်ဖို့အတွက်ဝန်ကြီးဌာနတိုင်းပြုပြင်ရေးမူဝါဒကိုလိုက်နာဖို့လိုပါတယ်။ဒီနေရာမှာကာကွယ်ရေးဝန်ကြီးဌာနဟာကြားကကန့်လန့်ကန့်လန့်ဖြစ်နေပါတယ်။ကာကွယ်ရေးဝန်ကြီးဌာနငွေစည်းရင်းဟာစီရေးလျှို့ဝှက်ချက်လိုဖြစ်နေပါတယ်။ကာကွယ်ရေးဌာနအသုံးစရိတ်ကိုစစ်ဆေးသူနဲ့ပြည်သူတွေသိတယ်ပါတယ်။စည်းရင်းစစ်ချုပ်ဟာကာကွယ်ရေးဌာနအနားတောင်မကတ်နိုင်ပါဘူး။ကာကွယ်ရေးဌာနဟာအစိုးရလက်အောက်ခံမဟုတ်ပဲဒီကြလွတ်လပ်တဲ့ဝင်ကြီးဌာနလိုဖြစ်နေတာဟာလဲဗန္ဒာရေးစည်းရင်းပြုပြင်မှုကိုပြည့်ရည်ပြုတယ်လို့ဖြစ်နေပါတယ်ခင်ဗျာ
မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်အခုတော့တိုင်းရင်းသတင်းလွှာရဲ့အလဲရောက်ပါပြီထိုင်းနိုင်ငံအခြေစိုက် BNI ဖွဲ့သားတွေကတင်ဆက်ထားပါတယ်ရှင်
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မြန်မာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့၈ဖွဲ့တို့ရဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုပြည်ထောင်စုလွှတ်တော်ကနေအတည်ပြုလိုက်ပြီးဖြစ်ပါတယ်။ ရခိုင်ပြည်နယ်အားကြောက်ဖြူထူးစည်းဝိုင်းစုံကိုနေရာသတ်မှတ်ထားပြီဆိုတာနဲ့ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့နယ်အတွင်းမှာရှမ်းပြည်တပ်မတော် RCSS SSA နဲ့တအန်းလွတ်မြောက်ရေးတပ်မတော် TNLA တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်လူမျိုးရေးပြည်ထနာတွေဖြစ်ပွားလာမှာကိုဒေသခံတွေကစိုးရိမ်နေကြရတဲ့အကြောင်းတွေကိုကြားသားရပါပါရှင
်ကျမကနူပန်ပါတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါမြန်မာအစိုးရနဲ့တိုင်းဒေသနဲ့ကံအဖွဲ့၈ဖွဲ့တို့အကြားလက်မှတ်ရေးထိုးခဲ့ကြတဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စေးရေးသဘောတူစာချုပ် NCA နဲ့ပတ်သက်ပြီးပြည်ထောင်စုလွှတ်တော်ကနေအတည်ပြုလိုက်ပြီးဖြစ်ပါတယ်ဒီဇင်ဘာလ၈ရက်နေ့မှာကျင်းပတဲ့လွှတ်တော်အစည်းအဝေးအတွင်း NCA စာချုပ်အပေါ်ကန့်ကွက်သူမရှိအတည်ပြုလိုက်တာဖြစ်ပါတယ်လွှတ်တော်ကနေစာချုပ်ကိုအတည်ပြုလိုက်တာဟာတိုင်းဒေသနဲ့ကံအဖွဲ့အားလုံးပါဝင်ရေးဆိုတဲ့မူနဲ့လဲစန့်ကျင်နေသလိုနိုင်ငံရေးပြဿနာတွေကိုဖြေရှင်းတဲ့နေရာမှာနိုင်ငံရေးဆွေးနွေးပွဲနဲ့ဖျက်ကျော်ရမှာဖြစ်တဲ့အတွက်အားလုံးပါဝင်မှလွှတ်တော်မှာတင်သွင်းအတည်ပြုသင့်တယ်လို့ UNFC ရဲ့ဒုဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ
်ရခိုင်ပြည်နယ်ကြောက်ဖြူအထူးစီးပွားရေးဆောင်အဖြစ်မြို့ရဲတောင်ဘက်၈ကီလိုမီတာခွဲအကွာကန်တီတိန်ချောင်းကရက်တိန်ကတ္တပြည်နယ်ချောင်းဝါဆတဲ့ကျေးရွာ၅ခုမှာမြေဧရိယာဧက၄000ကျော်တတ်မှတ်ထားပြီးဖြစ်ပါတယ်စီမံကိန်းကို2016ခုနှစ်ဖေဖော်ဝါရီလမှစတင်ကောင်တည်ဖော်မယ်လို့ကြောက်ဖြူထူစီပွားရေးဆောင်စီမံခန့်ခွဲမှုကော်မတီဥက္ကဋ္ဌယထာဘုဆောင်ရဲ့ဒုတိယဝန်ကြီးဦးမြင့်သိန်းကဒီစီမံလဆန်းပိုင်းကလွတ်တော်မှတင်ပြခဲ့ပါတယ်။စီမံကိန်းဆောင်တက်မှတ်ပေးဖို့နိုင်ငံတော်ဓမ္မတာဦးသိန်းစင်ကပြည်ထောင်စုလွတ်တော်နယ်ကဒုရဦးရှိမန်းကိုစာရေးသားပေးပို့ခဲ့ပြီးလွတ်တော်မှတင်ပြခဲ့တာပါ။အဲ့ဒီစီမံကိန်းမှာရေနဲ့စိတ်ကန်းနှစ်ခုနဲ့အစိမ့်အင်ရစီမံကိန်းတွေပါဝင်မှဖြစ်ပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းစပ်ခုံးမြစ်အနောက်ဘက်ကချင်လွတ်လပ်ရေးတပ်မတော် KIA ထိန်းချုပ်နေမြေဘက်ကို RCSS SSA မြောက်ပိုင်းရှမ်းပြည်တပ်မတော်အဖွဲ့တွေကအသိပေးခြင်းမရှိဝင်ရောက်လာတယ်လို့ KNO ဘက်ကပြောပါတယ်RCSS SSA အဖွဲ့တွေဟာမူဆယ်ခရိုင် KNA တိုင်ရင်36နေမြေမှုပေါ်ဖက်မှာအင်အား200ကျော်ဝင်ရောက်လာသလို KNA တိုင်ရင်38နေမြေမူရာအနီးနဲ့တိုင်ရင်နှစ်ဒေသမူကြီးဖက်မှာလည်းတပ်ဖွဲ့တစ်ဖွဲ့ဝင်ရောက်လာတယ်လို့မူဆယ်မြို့နယ်ဒေသခံတွေကပြောပါတယ်အခုလိုအတိပေးခွင့်တောင်းခြင်းမရှိဘဲဝင်ရောက်လာတဲ့အပေါ်မှာ KNA ဘက်ကစောင့်ကြည့်နေဆဲဖြစ်ပြီးနေမြေတိုးချဲ့လာမဲ့အနေအထားရှိလာရင်အခြေအနေတင်းမာလာနိုင်တယ်လို့ KNA ဘက်ကဆိုပါတယ်
မြန်မာနိုင်ငံမှာကရင်မျိုးနွယ်စု9စုရှိတယ်လို့ဒီဇင်ဘာလ5ရက်နေ့ကပြည်နယ်နဲ့တိုင်းဒေသကြီးအတီးတီးမှပါဝင်တက်ရောက်တဲ့မြန်မာတနင်္ဂနွေလုံးကရင်မျိုးနွယ်စုအတီးပြုတ်ဆိုင်ရာအစည်းအဝေးမှာဆုံးဖြတ်လိုက်ပါတယ်။ရခိုင်အစိုးရသတ်မှတ်ထားတဲ့ကရင်မျိုးနွယ်စု7ခုကိုတချို့ကရင်မျိုးနွယ်စုတွေကနေရာဒေသကိုအစွဲပြုတ်ခေါ်ဝေါ်ထားတဲ့မျိုးနွယ်စုတွေဖြစ်တဲ့အတွက်ကြောင့်အခေါ်ခံရတဲ့ကရင်မျိုးနွယ်စုတွေကမလိုလားတဲ့အတွက်ကရင်ရေးရာကော်မတီကနေပြန်လည်ပြုစုကောက်ယူပြီးမျိုးနွယ်စု9စုကိုပြန်လည်အတီးပြုတ်ထားတယ်လို့ကော်မတီတွင်မှုစောကျော်စွာကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့နယ်အတွင်းမှာရှမ်းပြည်တပ်မတော် RCSS SSA နဲ့တအန်းလွတ်မြောက်ရေးတပ်မတော် TNLA တို့ကြားနေမြေအငင်းပွားမှုတွေကြောင့်တိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပါတယ်တိုက်ပွဲတွေကြောင့်ရှမ်းလူမျိုးနဲ့တအန်းပလောင်လူမျိုးတွေအကြားလူမျိုးရေးပြဿနာဖြစ်ပွားလာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်ဒီအကြောင်းကိုတော့ဆိုင်းမင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်
ရှမ်းပြည်တပ်မတော် RCSS SSA နဲ့တောင်တုမြောက်ရေးတပ်မတော် TNLA တို့ဟာနိုဝင်ဘာလ29ရက်နေ့ကစပြီးခုချိန်ထိရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့နယ်မွန်ကြီးကျေးရွာအုပ်စုတွင်းမှာတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပါတယ်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေသခံ23ဦးကိုတောင်တုမြောက်ရေးတပ်မတော် TNLA ကနေဖမ်းဆီးသွားတဲ့အတွက်လူမျိုးရေးပဋိပက္ခအတွင်ဆောင်တော်မှာကိုထူးဆိုးရိမ်နေတဲ့အတွက်အ мян ဆုံးလွတ်ပေးဖို့လိုတယ်လို့မွန်ကြီးဒေသခံမောင်အိုက်ဆမ်ကပြောပါတယ်
ပလောင်အဖွဲ့ဖမ်းသွားတဲ့ဟိုဟိုပန်တီရခံတဲ့နူမြန်ခတီရခံတဲ့တူအမြဲဆုံးလူပြောလို့ပါဘောနော
်
အဲကြာလို့ရှိရင်လူမျိုးရေးကရဏာပတ်ကိုဥတီတော်မှာစိုးရိမ်တာပေါ့
ဒီစင်မ9ရက်နေ့တုန်းကလည်းဖမ်းဆီးခံရတဲ့လူတွေလွတ်ပေးဖို့ဒေသခံတိုက်ခါတော်ရဆရာတော်ကြီးတွေအပါအဝင်ပလောင်ရှမ်းကချင်စာပေရင်ကျေးမှုအတင်းဖွဲ့နဲ့လူမှုအတင်းဖွဲ့တွေစုပေါင်းပြီး TNLA ရဲ့အမှတ်68တပ်ရင်းမှုစီကိုလိမ့်မှုပြီးစာတဆောင်ပေးဖို့တောင်းဆိုခဲ့ပါတယ်တောင်ကျောင်းသားလူငယ်များအဖွဲ့ကလည်းအခုဖြစ်ပွားတဲ့ပြဿနာဟာပလောင်နဲ့ရှမ်းလူမျိုးကြားပြဿနာမဟုတ်ဘဲလက်နက်ကင်တပ်ဖွဲ့ကြားပြဿနာဖြစ်တယ်လို့ထုတ်ပြန်ခဲ့ပါတယ်ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်ပြောခွင့်ရဇိုင်းလေးကတော့ပြည်ထနာတွေကြီးထွားမလာအောင်အချင်းချင်းပြည်ထနာပုံချနေတာတွေမလုပ်ပဲတိုက်ပွဲတွေအများဆုံးရပ်တန့်ဖို့လိုတယ်လို့ပြောပါတယ်
။တိုင်းဒေသလက်နက်ကင်ဖွဲ့အချင်းချင်းကြားမှာအဲ့လိုဖြစ်နေတဲ့ကိစ္စကအခုလာမယ့်အစိုးရအသက်
ကျောင်းကြီးကိုကျောင်းတွေအထိခိုက်ပြနေတယ်လို့မြင်တယ်။အခုကပဲသူစာပြီးပွားနေတယ်ဖြစ်ဖြစ်ပေါ့နော်။အမြင်ဆုံးရတတ်မှုကျွန်တော်တောင်းဆိုလိုပါတယ်ခင်ဗျ။အခုနှစ်ဖက်တပ်ဖွဲ့အကြဖြစ်ပွားနေတဲ့စစ်ရေးတင်းမှမှုတွေကြောင့်နှံ့ခမ်းမြုပ်နယ်အတွင်းကဟိုပန်ကျေးရွာတာနေရ90ကျော်ဟာစစ်ပေးတင်းဆောင်နေရတယ်လို့ရွာသားနှစ်ဆယ်ကျော်ဟာလည်းလက်နက်ကင်တပ်ဖွဲ့တွေကနေဖမ်းဆီ
ရက်ကောင်စီ UNFC ရဲ့ဒုတိယအကြိမ်ညီလာခံပထမနှစ်ပတ်လည်မျက်နှာစုံညီကောင်စီအစည်းအဝေးမှာလက်ရှိပြောင်းလဲနေတဲ့နိုင်ငံရေးအခြေအနေတွေကိုသုံးသပ်ပြီးတိုင်းရင်းသားလက်နက်ကန်အဖွဲ့တွေနဲ့ကိုက်ညီမဲ့ရှေ့လုပ်ငန်းစဉ်တွေကိုချမှတ်နိုင်ရေးအပြင် NGO စာချုပ်နဲ့ပတ်သက်ပြီးအဓိကဆွေးနွေးခဲ့ကြပါတယ်ဒီအကြောင်းတွေကိုတော့အမီကနေစူးစီးချပြီးနိုင်ကွင်းရင်ကနေအခုလိုတင်ဆက်ထားတဲ့သတင်းလွှာကိုကြားကြားရမှာပါရှင်
။ UNFC ရဲ့အစည်းအဝေးပွဲမှာလက်ရှိ NCA အပြည့်ရရေးကိစ္စကိုအတိအကျထားဆွေးနွေးခဲ့တယ်လို့ UNFC ဒုတိယဥက္ကဋ္ဌနိုင်ဟန်တာကအခုလို
တကယ်ဒီတနိုင်ငံလုံးရဲ့ပြဿနာကိုဖြေရှင်းတဲ့နေရာမှာနိုင်ငံရေးဆွေးနွေးပွဲနဲ့ဖြတ်ကျော်သွားမှာကိုအဲ့တော့ကျွန်တော်တိုင်းသားတဲ့အားလုံးကတော့ဒါဆက်ဆက်မှုရှိဖို့တော့လိုပါတယ်
။ဒီဇင်ဘာလ9ရက်နေ့ညီလာခံရဲ့ဒုတိယနေ့မှာတော့တနင်္ဂနွေလုံးပြကတာကဲမှုရစေးရေးစာချုပ် NCA မှာလက်မှတ်ရေးထိုးခဲ့တဲ့ချင်းမျိုးရတပ်ဦး CNF နဲ့ပို့မျိုးရလူမျိုးရေးဘွဲချုပ် PNL တို့ကိုအဖွဲ့ဝင်ဖြစ်ကနေတရားဝင်ယာယီရဆိုင်ခဲ့ပါတယ်။ဒါ့အပြင်ပြီးခဲ့တဲ့6ရက်နေ့တုန်းကလည်း UNSC ဖွဲ့ဝင်တွေဖြစ်တဲ့တိုင်းသာလက်နက်ကန်ဖွဲ့တီတီကခေါင်းဆောင်တွေနိုင်ငံရေးပါတီခေါင်းဆောင်တချို့နဲ့နိုင်ငံတကာသတိပညာရှင်တွေ့ဆုံမှုအစည်းအဝေးကနေရွေးကောက်ပွဲလွန်ကာလမှာအားလုံးစုပူးပေါင်းဆောင်ရွက်နိုင်ဖို့နည်းလမ်းတွေကိုဆွေးနွေးခဲ့တယ်လို့ UNFC ရဲ့ထွေထွေသွင်းမှုခူဦးရယ်ကဆိုပါတယ
်ရွေးကောက်ပွဲလွန်ကာလမှာရင်းချရင်းနဲ့ပတ်သက်ပြီးဘယ်လိုပုံကောင်းမှုအတူတူနဲ့ပြန်ရှာမယ်ဆိုတဲ့ကိစ္စကိုအဓိကစဉ်းစားနိုင်အောင်လာစားရှာနိုင်အောင်လုပ်ရည်ရွယ်သူတော်ဖြစ်ပါတယ်
2025ထွေထွေရွေးကောက်ပွဲပြီးလက်ရှိမြန်မာနိုင်ငံတွင်ဖြစ်ပျက်ပြောင်းလဲနေတဲ့နိုင်ငံရေးအခြေအနေတွေအရနိုင်ငံရေးပါတီတွေနဲ့တိုင်းရင်းသားဖွဲ့စည်းတွေအတွက်စိန်ခေါ်မှုတစ်ခုလို့လဲရှမ်းမြူရာဒီမိုကရေစီဖွဲ့ချုပ် SNLD ရဲ့ထွေထွေတွင်းရင်မှုဆိုင်းညွတ်လွင်ကခုလို့ပြောပါတယ
်။သူကကြောင်းလဲဖြစ်တဲ့အခါကျတော့ကျွန်တော်တို့ဒီတော်လိုင်းဖွဲ့နေတယ်ဟုတ်လား။အပြည့်အကျဉ်းနိုင်ငံရေးပါတီတွေပေါ့နော်အနောက်အစိုးရအဖွဲ့နဲ့ဘယ်လိုပူးပေါင်းဆောင်ရွက်နိုင်မလဲနော်ဘယ်လောက်ထိပူးပေါင်းဆောင်ရွက်နိုင်မလဲဆိုတဲ့စိတ်ကိုအချက်တွေပေါ့နော
်ဒီဆွေးနွေးပွဲမှာနိုင်ငံတကာသတ္တိပညာရှင်တွေကလည်းဖိလစ်ပိုင်နိုင်ငံဒီရီလင်ကာနိုင်ငံတောင်အာဖရိကနိုင်ငံနဲ့မြောက်အိုင်ယာလန်နိုင်ငံတွေရဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေကိုဆွေးနွေးတင်ပြခဲ့ကြသလိုတိုင်းဒေသခေါင်းဆောင်တွေကလည်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာ UNFC အနေနဲ့ပြန်လည်စုဖွဲ့ရေးကိစ္စတွေANCA စာချုပ်ကိစ္စတွေနဲ့အစိုးရတဲ့အပါအဝင်နိုင်ငံရေးပါတီတွေနဲ့ပူးပေါင်းလှုပ်ဆောင်ကြမဲ့ခြေလုံငန်းစဉ်သဘောထားတွေကိုဆွေးနွေးတင်ပြခဲ့ကြပါတယ
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တို့အကြားလက်မှတ်ရေးထိုးခဲ့ကြတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆေးရေးသဘောတူစာချုပ် NCA ကိုပြည်ထောင်စုလွှတ်တော်ကနေအတည်ပြုလိုက်ပြီးဖြစ်ပါတယ်
။သတင်းရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNN ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။ထိုင်းနိုင်ငံအခြေစိုက် BNI ဖွဲ့သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာကိုနားဆင်ကြရတာပါ။သောရရှင်များရှင်။ဆောင်းနှင်းတွေဝေတဲ့ဒီနှစ်တကူရသည်ရောက်တိုင်းဒီရသည်ကိုခန်းစားရေးဖွဲ့တဲ့သချင်းတွေ Christmas Day သချင်းတွေနဲ့ဖျော်ပြပေးနေပါဗျ။ဒါကြောင့်ဒီနေ့တော့ Miley Cyrus တီဆိုတဲ့ Rockin' Around the Christmas Tree သချင်းနဲ့ဖျော်ပြပေးခြင်းပါတယ်။နားဆင်ကြပါရှင်။
Christmas tree, let the Christmas spirit
Rockin' Around the Christmas Tree တချင်ကိုနားဆင်ကြရတာပါရှင် VOA မြန်မာပိုင်းကြာတာပြည်နေညပိုင်းအစီအစဉ်တွေမကြခင်ပြီးဆုံးပါတော့မယ်အခုကြံနေသေးတဲ့အချိန်အတွင်းသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါမယ်ရှင
်ရာဇီဥစားသဘောတူညီချက်တည်းရရှိဖို့သတ်မှတ်ထားတဲ့အချိန်48နှစ်အရောင်မကျန်တော့တဲ့အချိန်မှာပဲနိုင်ငံပေါင်း196နိုင်ငံကကိုယ်စားလှယ်ပြည်သက်နိုင်ငံပဲလစ်မြို့တော်မှာအပြင်းထန်ဆွေးနွေးနေပေမဲ့လူဝတ်တဲ့ငွေကြေးနဲ့ရည်မှန်းချက်တွေပြင်မိဖို့ဟန်တားတွေလည်းရှိနေဆဲဖြစ်ပါတယ်။မနေ့ကထုတ်ပြန်လိုက်တဲ့29မျက်နှာပါသဘောတူညီချက်မူကြမ်းထဲမှာတော့ဆင်းရဲတဲ့နိုင်ငံတွေအတွက်ချမ်းသာတဲ့တိုင်းပြည်တွေကဘလို့တောင်းဝန်ယူမလဲဆိုတဲ့မေးခွန်းတွေအပါအဝင်ကွဲလွဲချက်တွေအများကြီးရှိနေတာကိုလည်းတွေ့ခဲ့ကြရတာပါ။အဓိကအခြေအနေဖြစ်နေတဲ့ကိစ္စတွေမှာတော့စစ်မှုထုံးကားတဲ့ခေတ်ကာလမတိုင်ခင်ကရှိနေခဲ့တဲ့ကမ္ဘာပူချိန်ထက်အများဆုံး1ဒီဂရီထက်ပိုမတက်အောင်ထိန်းထားဖို့ကြိုးစားတဲ့နေရာမှာဖွံ့ဖြိုးဆဲနိုင်ငံတွေတောင်းဆိုနေတဲ့သတ်မှတ်ချက်တွေလည်းပါဝင်ပါတယ်။ Republican Party ရဲ့ American သမ္မတလောင်းဖြစ်ရှင်ပြန်ခွင့်ရဖို့ကြိုးပမ်းနေတဲ့Donald Trump ကဣသရေလနိုင်ငံခီးစဉ်ကိုရွှေ့ဆိုင်းလိုက်ကြောင်းကြေညာလိုက်ပါတယ်။ American သမ္မတဖြစ်လာပြီးတော့မှခီးစဉ်အတွက်အချိန်စရာကိုဣသရေလဝန်ကြီးချုပ် Benjamin Netanyahu နဲ့ပြန်ညှိမယ်ဆိုပြီးတော့ပြောဆိုခဲ့တာပါ။ American ပြည်အောင်စုရဲ့ Muslim တွေဝင်ရောက်ခွင့်ယာယီပိတ်ပင်တမ်းမြှုပ်ဖို့အဆိုပြုချက်ပေါ်မှာဣသရေလလက်ဝဲလက်ရာဥပဒေပြုအမှတ်တွေစန့်ကျင်ကန့်ကွက်တာခံနေရတဲ့အချိန်မှာပဲ Billionaire သတိရေး Trump က Twitter Internet လိုမျိုးကွန်ရက်ကနေမှတ်ချက်ပေးတုံ့ပြန်ပြောဆိုခဲ့တာဖြစ်ပါတယ်။ဆော်ရီယာရေးပြနေကစီးပွားသဘုံဖွဲ့တွေကြားတွေ့ဆုံဆွေးနွေးမှုတွေဟာအင်တာမအပြည့်သဘောဆောင်တဲ့အနေအထားတွေတွေ့ရပေမဲ့လည်းဒီဆွေးနွေးပွဲတွေကနေငြင်းငြင်းဆွေးနွေးပွဲတစ်ခုအတွက်ရက်သက်မှတ်စီစဉ်ဖို့တည်အောင်တော့အချိန်ဆောလုံးနေသေးတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။ပြည်သူနိုင်ငံပဲရစ်မြို့တော်ကယာစီဥရုဆိုင်ရာညီလာခံပြင်ပမှာဒီကနေ့ပဲဝန်ကြီးကယ်ရီကမှတ်ချက်ပေးပြောဆိုသွားတာလည်းဖြစ်ပါတယ်။ကျန်းဖက်သမားတွေဖြစ်တန်တရားရှိသူတွေရှိနေလိမ့်မယ်လို့ယူဆပြီးလိုင်းလံရှာဖွေနေတဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအာဏာပိုင်တွေကလုံခြုံရေးအခြေအနေတွေကိုသတိပေးချက်အဆင့်တိုးမြင့်တက်မှတ်လိုက်ပါတယ်။ပြည်ထောင်နိုင်ငံပဲရစ်မြို့မှာနိုဝင်ဘာလ23ရက်နေ့ကအကြမ်းဖက်တိုက်ခိုက်ခံရမှုနဲ့ဆက်နွယ်ပြီးဆွစ်ဇာလန်ဘဟုအစိုးရတာဝန်ရှိသူတွေရရှိထားတဲ့သတင်းချက်လက်တွေအရစောင့်နေတာဖြစ်တယ်လို့လည်းလုံခြုံရေးအာဏာပိုင်တွေကပြောဆိုခဲ့ပါတယ်။ဂျနီဗာမြို့ကကုလသမဂ္ဂရုံးချုပ်အဝင်ဝမှာဆက်တနက်ကင်လုံခြုံရေးတွေစောင့်ချက်နေကြတယ်လို့မြို့ရင်းလမ်းတွေပေါ်မှာလည်းရဲလုံခြုံရေးတွေကိုပို့တွန်းမြင့်ချထားခဲ့တာပါ။ပြည်ထောင်နိုင်ငံမှာပြည်ရဲ့လာတဲ့တက်ခတ်မှုအတွင်းမှာတော့လူပေါင်း130လောက်သေဆုံးပြီး350ရောဒဏ်ရာရရရှိခဲ့ကြတယ်လို့လုံခြုံရေးအခြေအနေတွေနှစ်ပတ်သက်လို့စိုးရိမ်မှုတွေလည်းကမ္ဘာတဝန်းမှာဆက်လက်ကြီးထွားနေကြတာဖြစ်ပါတယ
်။တည်ထင်းအချင်းချုပ်ကိုကိုအောင်လွင်ဦးကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပြီးအင်ဂျင်နီယာကတော့ Citric Friendly ဖြစ်ပါတယ်။ View American သံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ2425 3250နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။တော်ရရှင်များနဲ့မြန်မာပြည်သူပြည်သားတွေအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပြီးလိုအင်စင်တာတွေပြေဝကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မရှားဖောင်ပါ
This program has come to you from the Voice of America, Washington.